မေလ3ရက်ရန်ကုန်မြို့ရှစ်မိုင်တတမရဏိဒိတာအတွင်းစင်ကျင်းပသည့်ဓမ္မတပင်၌ဟောကြားအပ်သောအနိုင်မဲ့တရားတော်အနိုင်မဲ့လို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဒီနေ့ဟောကြားနာကြားရအောင်အနိုင်မဲ့ဆိုတာနိုင်ရှင်စရာမရှိတဲ့သဘောအစာထိုးစရာမရှိတဲ့သဘောထတ်တူပြုစရာမရှိတဲ့သဘောကိုအနိုင်မဲ့လို့ခေါ်ပါတယ်။ကောင်းတဲ့ဘက်မှာလဲသူ့ထက်ကောင်းပါတယ်လို့အစာထိုးနိုင်ရှင်စရာအစာထိုးစရာထတ်တူပြုစရာမရှိဘူးဆိုရင်အဲ့ဒါကိုအနိုင်မဲ့လို့ခေါ်ရပါတယ်။ဆိုးတဲ့ဘက်မှာလဲသူ့ထက်ဆိုးပါတယ်လို့နိုင်ရှင်စရာအစာထိုးစရာထတ်တူပြုစရာမရှိဘူးဆိုရင်အဲ့ဒါကိုအနိုင်မဲ့လို့ခေါ်ရပါတယ်။လောကမှာအဲ့ဒီလိုအနိုင်မဲ့တရားတွေမြောင်များစွာရှိတဲ့အထက်ကဒီနေ့အနိုင်မဲ့တရား17ပါးကိုအကျဉ်းချုပ်ပြီးတော့ဦးဇုံတို့ပြောပြပါမယ်။ပထမဆုံးအနိုင်မဲ့ကတော့အနိုင်မဲ့လက်ပါပဲ။လက်အလုံးထဲမှာကျမ်းမာခြင်းလက်ဟာအနိုင်မဲ့လက်ဖြစ်ပါတယ်။လက်ဆိုတာရရှိခြင်းကိုခေါ်တာပါ။လောကမှာလူသားတိုင်းလူသားတိုင်းရရှိခြင်းကိုနှစ်သက်ကြတယ်။ပစ္စည်းဥစ္စာကိုရရင်ပျော်တယ်။ယာတုအာဏာကိုရရင်ပျော်တယ်။မိကောင်းဆွေကောင်းကိုရရင်ပျော်တယ်။ချစ်သူခင်သူကိုရရင်ပျော်တယ်။အဲ့ဒီလိုအဖြစ်ကောင်းမြတ်တဲ့ရရှိခြင်းမှန်တမ်းကိုလူတိုင်းနှစ်သက်ကြတယ်။အဲ့ဒီလိုလူသားတွေရဲ့စိတ်ကိုနှစ်သက်ပျော်ရွှင်စေနိုင်တဲ့လူသားရဲ့စိတ်ကိုချမ်းသာစေနိုင်တဲ့ရရှိခြင်းတွေအားလုံးထဲမှာကျမ်းမာခြင်းကိုရရှိခြင်းဟာအကောင်ဆုံးပဲကျမ်းမာရေးကမှမရရှိဘူးဆိုရင်တခြားရရှိထားတဲ့အရာအားလုံးဟာရတယ်လို့မခေါ်ဆိုနိုင်တော့ဘူးပစ္စည်းဥစ္စာတွေဘလောက်ပဲရရယာရုအာဏာတွေဘလောက်ပဲရရမိကောင်းဆွေကောင်းနေချစ်သူခင်သူတွေဘလောက်ပဲရရကိုယ်ကကျမ်းမာရေးမကောင်းဘူးဆိုရင်အဲ့ဒီရတာနဲ့ပစ္စည်းဥစ္စာစသည်ဟာရတာနဲ့မတူတော့ဘူးကိုယ့်အတွက်ဘာမှအသုံးမဝင်တော့ဘူးကျမ်းမာရေးမပြည့်စုံဘူးဆိုရင်ကိုယ်ရှိထားတဲ့ပစ္စည်းဥစ္စာစသည်ဟာကိုယ့်ကိုစိတ်ချမ်းသာအောင်ဘာမှဖန်တီးမပေးနိုင်တော့ဘူးဒါကြောင့်ကျမ်းမာရေးကိုရရှိခြင်းဟာအကောင်ဆုံးသောရရှိခြင်းပဲကျမ်းမာရေးနဲ့ပြည့်စုံပြီဆိုရင်လောကကျမ်းမာရေးနဲ့မပြည့်စုံဘူးဆိုရင်လောကရေးရမှာလဲကြီးပွားတိုးတက်အောင်မဆွမ်းဆောင်နိုင်ဘူးဓမ္မရေးရမှာလဲကြီးကျယ်မြင့်မြတ်အောင်မဆွမ်းဆောင်နိုင်တော့ဘူးကျမ်းမာနေပြီဆိုရင်တော့လောကရေးရမှာလဲကြီးပွားတိုးတက်အောင်ဆွမ်းဆောင်နိုင်တယ်ဓမ္မရေးရမှာလဲပဲအစဉ်တန်းမြင့်အောင်ဆွမ်းဆောင်နိုင်တယ်ဒါကြောင့်ကျမ်းမာခြင်းလက်ကိုရရှိတာဟာအကောင်းဆုံးလက်ကိုရရှိခြင်းအနိုင်မဲ့လက်ကိုရရှိခြင်းပဲကျမ်းမာရေးမကောင်းဘူးဆိုရင်ကိုကိုတိုင်လည်းစိတ်ဆင်းရဲရတယ်လို့စိတ်မချမ်းသာတာဖြစ်ရတယ်လို့ကိုပတ်ဝန်းကျင်လည်းပဲစိတ်အနှောင့်အယှက်ဖြစ်ရတယ်။စားချင်တာမစားရဝေချင်တာမဝေရနေချင်တယ်လို့မနေရဘဝရဲ့အခွင့်အရေးတွေလည်းပဲအများကြီးဆုံးရှုံးပါတယ်။ဒါကြောင့်လောကရေးရမှာရောဓမ္မရေးရမှာရောထိတ်တန့်ရောက်ဖို့အတွက်စိတ်ချမ်းသာကိုချမ်းသာနဲ့လူရပန်းတိုင်ကိုရောက်ရှိနိုင်ဖို့အတွက်ကျမ်းမာခြင်းဟာလူသားတိုင်းလူသားတိုင်းရရှိတဲ့လက်ကြီးပဲ။ဒါကြောင့်အာရောကြပါရမလာဘာလာဘာလက်အလုံးတို့သည်အာရောကြပါရမကျမ်းမာခြင်းလည်းအလွန်အမျက်ဆုံးရှိကုန်၏။ဝါအာရောကြပါရမလာဘာလက်အလုံးတို့တွင်ကျမ်းမာခြင်းလက်ကိုရရှိကျမ်းမာခြင်းလက်သည်အနိုင်မဲ့လက်ဖြစ်ပါပေသတည်း။နောက်တစ်ခုကအနိုင်မဲ့ကအနိုင်မဲ့ပစ္စည်းဥစ္စာပစ္စည်းဥစ္စာအားလုံးထဲမှာတင်းတင်းရောင်ရည်ခြင်းဆိုတဲ့ပစ္စည်းဥစ္စာသည်အနိုင်မဲ့ပစ္စည်းဥစ္စာဖြစ်ပါတယ်တင်းတင်းရောင်ရည်ခြင်းထက်ပိုပြီးတော့စိတ်ကိုချမ်းသာစေနိုင်ပါတယ်ဆိုတဲ့ပစ္စည်းနိုင်ရှင်စရာအစာထိုးစရာထက်တူပြုစရာတခြားပစ္စည်းမရှိတော့ဘူးဒါကြောင့်တင်းတင်းရောင်ရည်ခြင်းဆိုတဲ့ပစ္စည်းဥစ္စာသည်အနိုင်မဲ့ပစ္စည်းဥစ္စာဖြစ်တဲ့တင်းတင်းရောင်ရည်တယ်ဆိုတာ ကိုရှိတာနဲ့ကျင့်တတ်တာကိုရတာနဲ့နှစ်သက်တာကိုခေါ်ပါတယ်ကိုရှိတာကိုရတာနဲ့ကျင့်တတ်နှစ်သက်ချင်းမရှိဘဲနဲ့မရှိသေးတာမရသေးတာမရှိနိုင်တာမရနိုင်တာတွေကိုမျှော်တွေးပြီးတော့စိတ်ဆင်းရဲနေမယ်ဆိုရင်အဲ့ဒါတင်းတင်းရောင်ရဲတယ်လို့မဆိုနိုင်တော့ဘူးကိုရှိတာရတာနဲ့ကျင့်တတ်နှစ်သက်ရမယ်လို့ဆိုလိုက်တဲ့အတွက်ကြောင့်တိုးတက်အောင်အာမထုတ်ရဘူးဆိုတဲ့အထိပ္ပယ်ကိုဓမ္မစွာမကောက်ယူသိမှုတိုးတက်အောင်အထောက်ကြရမှာပဲညီညာတဲ့လူသားတိုင်းလူသားတိုင်းဟာလက်ရှိအခြေအနေထက်တိုးတက်တဲ့တိုးတက်အောင်အမြဲတမ်းကြိုးစားအထောက်နေရမှာပဲတချို့ကကိုယ်လက်ရှိအခြေအနေမှာပဲရပ်တန့်နေတာကိုတင်းတင်းရောင်ရဲတယ်ရှေ့တိုးတက်အောင်အမထုတ်ခဲနဲ့လက်ရှိအခြေအနေမှာကျင်းတဲ့သဘောကျနေတာကိုတင်းတင်းရောင်ရဲတယ်လို့ထင်နေကြတယ်အဲ့ဒါကတော့မကြိုးစားမအထောက်ချင်လို့ပြင်းကြီးလို့ဆင်ကြီးပြတဲ့သဘောပါပဲပြင်းရတာကိုတင်းနေရောင်ရဲတယ်လို့လွယ်မစွာယူဆနေခြင်းပဲတစ်ဖက်ကတိုးတက်အောင်အထုရင်းနဲ့တစ်ဖက်ကလည်းပဲလက်ရှိကိုရှိထားရထားတဲ့အခြေအနေနဲ့ကျင့်တဲ့နှစ်သက်မှုစိတ်ချမ်းသာပျော်ရွှင်မှုရှိရမယ်ဒါကိုတင်းနေရောင်ရဲတယ်လို့ဆိုပါတယ်အဲ့ဒီလိုတင်းနေရောင်ရဲတဲ့စိတ်မရှိတဲ့ပုဂ္ဂိုလ်ဟာဘယ်တော့ပဲပစ္စည်းဥစ္စာပြည့်စုံပြည့်စုံဘယ်တော့ပဲပိုင်ဆိုင်ပိုင်ဆိုင်စိတ်ချမ်းသာမှုကိုဘယ်တော့မှမရနိုင်ဘူးစိတ်ချမ်းသာမှုကမရနိုင်ဘူးဆိုရင်ကိုရထားတဲ့ပစ္စည်းဥစ္စာဟာပစ္စည်းဥစ္စာလို့မခေါ်ဆိုနိုင်တော့ဘူးရှိနေုံတက်တဲ့နဲ့ကိုပိုင်ဆိုင်တဲ့ပစ္စည်းဥစ္စာလို့မခေါ်ဆိုနိုင်ဘူးအဲ့ဒီရှိထားတဲ့ပစ္စည်းဥစ္စာကကိုစိတ်ကိုချမ်းသာပျော်ရွှင်စေမှချမ်းသာပျော်ရွှင်စွာသုံးဆောင်ခံစားရမှအဲ့ဒီပစ္စည်းဥစ္စာဟာကိုပစ္စည်းဥစ္စာလို့ခေါ်ဆိုနိုင်ပါတယ်တဲ့လေရောင်ရဲနိုင်တဲ့ပုဂ္ဂိုလ်ကတော့နည်းနည်းလေးပဲရှိစေကမူအဲ့ဒီရှိတဲ့နည်းနည်းလေးကကိုယ်စိတ်ကိုအပြည့်အဝချမ်းသာပျော်ရွှင်စေနိုင်တဲ့အတွက်ကြောင့်သူ့တတ်တော့ကြီးကျယ်ခမ်းနားများပြားတဲ့ပစ္စည်းဥစ္စာဖြစ်တော့တာပါပဲတခါတုန်းကမြို့မှာအစားကောင်းအသောက်ကောင်းတွေစားနေရတဲ့ကြီးကန်းတကောင်မြို့မှာစားရတဲ့အစားအသောက်တွေနဲ့ကျင်းတဲ့နှစ်သက်မှုတင်းတိမ်အားရမှုမရှိတဲ့အတွက်ကြောင့်တောအုပ်တစ်ခုကိုပြန်တန်းလာခဲ့တယ်တောထံမှာရှိတဲ့ခြုံရင်ကောင်းမြတ်တဲ့တတိကြီးငယ်တွေကိုလည်းသွားစားလိုက်အောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပါတောထံရောက်တယ်ဆိုရင်မဖျားလောင်းငုံကလေးနဲ့တွေ့ပါတယ်တွေ့တော့ငုံကကြီးကိုမေးတယ်အဆွေကြီးအတဟံမြို့မှာအမတန်မုန်ညက်တဲ့စားကောင်းတောက်ဖွဲတွေစားနေရပါရဲ့နဲ့ဘာဖြစ်လို့ပိန်နေရတာလဲအဲ့တော့ကြီးကပြန်ပြီးတော့ဖြေပါတယ်အဆွေငုံကျွန်တော်ဟန်မြို့ပေါ်မှာကောင်းမွန်ကောင်းမြတ်တဲ့အစားတောင်တောက်ဖွဲတွေစားနေရပြီမဲ့ကိုယ်ရှိတဲ့အစားစာကိုရတဲ့အစားစာနဲ့ကျင်းနဲ့နှစ်သက်မှုတင်းတင်းရောင်ရင်းမှုမရှိတဲ့အတွက်ကြောင့်ကျွန်တော်ရဲ့စိတ်ဟာအမြဲတမ်းပူလောင်နေတဲ့အတွက်ကျွန်တော်ဟာပိန်လျားခြင်းဖြစ်ပါတယ်တခါကြီးကလည်းငုံကိုပြန်မေးတယ်အဆွေငုံတဲ့ဟာတော်ရဲမှာအစီနှင့်မရှိတဲ့မျက်သီးကြောင့်ကလေးတွေစားနေရပါရဲ့နဲ့ဘာဖြစ်လို့ဝဝဖြူဖြူဖြစ်နေရတာလဲဒီတော့ငုံကလည်းပြန်ဖြေပါတယ်အဆွေကြီးကျွန်ုပ်ဟာအစီဩဇာမရှိတဲ့မျက်သီးကြောင့်ကလေးတွေစားနေရတော့လဲပဲကို့ရှိတဲ့ကို့ရတဲ့စားစရာလေးနဲ့ကျင်းတဲ့နှစ်သက်မှုတင်းတင်းရောင်ရဲမှုရှိတဲ့အတွက်ကြောင့်စိတ်အေးချမ်းနေတဲ့အတွက်ကြောင့်ကျွန်ုပ်ဟာဝဝဖြူဖြူဖြစ်နေရခြင်းဖြစ်ပါတယ်အဲ့ဒီလိုဖျားလောင်းငုံကကြီးကိုပြန်လဲဖြေချခဲ့ပါလေ။ဒါကြောင့်တင်းတင်းရောင်ရဲခြင်းဆိုတာမိမိရှိတဲ့မိမိရတဲ့မနဲ့ကျင်းနဲ့နှစ်သက်တဲ့တင်းတင်းရောင်ရဲခြင်းဆိုတာဟာစိတ်ချမ်းသာခြင်း၊ကိုယ်ချမ်းသာခြင်းရဲ့အကြောင်းဖြစ်ပါလေ။တင်းတင်းရောင်ရဲနိုင်တဲ့ပုဂ္ဂိုလ်အတွက်ဘယ်တော့မှမပြည့်စုံဘူးဆိုတာမရှိတော့ဘူး။အမြဲတမ်းပြည့်စုံနေပါလေ။အမြဲတမ်းချမ်းသာကြွယ်ဝနေပါလေ။ဒါကြောင့်တန်တုဋ္ဌိပရမန္တနံဒနံပစ္စည်းဥစ္စာသည်တန်တုဋ္ဌိပရမန္တင်းတင်းရောင်ရဲခြင်းသာလျှင်အမြတ်ဆုံးရှိ၏ဝါတန်တုဋ္ဌိပရမန္တနံပစ္စည်းဥစ္စာအလုံးစုံတွင်တင်းတင်းရောင်ရဲခြင်းသည်အနှိုင်းမဲ့ပစ္စည်းဥစ္စာဖြစ်ပါ၏တည်းနောက်တစ်ခုကအနှိုင်းမဲ့ကအနှိုင်းမဲ့ဆွေမျိုးဆ ဆွေမျိုးအားလုံးထဲမှာတနည်းအားဖြင့်လူအားလုံးထဲမှာအကျွမ်းဝင်တဲ့ပုဂ္ဂိုလ်ဟာအနှိုင်းမဲ့ဆွေမျိုးဖြစ်ပါတယ်အကျွမ်းဝင်တဲ့ပုဂ္ဂိုလ်ထက်ပိုပြီးတော့မိမိပေါ်ကောင်းကျိုးပြုပါတယ်လို့နှိုင်းယှဉ်စရာအစားထိုးစရာထက်တူပြုစရာတခြားဆွေမျိုးမရှိတော့ဘူးဒါကြောင့်အကျွမ်းဝင်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့အနှိုင်းမဲ့ဆွေမျိုးပဲအကျွမ်းဝင်တယ်ဆိုတာတယောက်ပေါ်တယောက်မေတ္တာစိတ်မေတ္တာမှန်တဲ့အပြန်လှန်ချစ်ခင်တာကိုဆိုလိုပါတယ်မေတ္တာဆိုတဲ့နေရာမှာကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာမေတ္တာ၃မျိုးလုံးပါဝင်ပါတယ်ကာယကံမေတ္တာနဲ့လဲတယောက်ကောင်းကျိုးဖြစ်မဲ့အပြုမျိုးတယောက်စိတ်ချမ်းသာစေမဲ့အပြုမျိုးကိုပြုလို့ရမယ်တယောက်ကျိုးကိုတယောက်ဆောင်ရွက်ပေးရမယ်ဝစီကံမေတ္တာနေနဲ့လဲပဲတယောက်ကျိုးရှိမဲ့စကားတယောက်စိတ်ချမ်းသာစေမဲ့စကားကိုပြောဆိုရမယ်။နှုတ်ဤဆောင်မခြင်းနဲ့ကိုယ်ကြီးဆောင်ရှောက်ရမယ်။မနောကမေတ္တာအနည်းနဲ့လဲတယောက်ရဲ့အကျိုးကိုအမှန်တကယ်လူလားတဲ့စိတ်ခိုင်ခိုင်ငြင်းငြင်းရှိနေရမယ်။အဲဒီလိုအဖြစ်ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာမေတ္တာသုံးမျိုးလုံးနဲ့အပြန်အလှန်ချစ်ခင်ရတဲ့ပုဂ္ဂိုလ်တွေကိုအကျွမ်းဝင်တဲ့ပုဂ္ဂိုလ်လို့ဆိုရပါတယ်။အဘောယံခင်နာအဘောယံချစ်တာလေးကိုဆိုလိုတာမဟုတ်ပါဘူး။ဟန်ဆောင်မှုကင်းတဲ့အယောဂံချစ်ချင်းနဲ့ချစ်တာကိုသာအကျွမ်းဝင်တယ်လို့ဆိုပါတယ်။အဲဒီလိုအကျွမ်းဝင်ပြီဆိုရင်ဆွေမျိုးတို့သားပြင်မတော်တော်လည်းပဲအကျွမ်းဝင်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့ဆွေမျိုးပါပဲ။အဲဒီလိုအကျွမ်းဝင်ခြင်းမရှိဘူးဆိုရင်တော့မိခင်ရင်ဖခင်ရင်နဲ့ဖြစ်စေကမူဆွေမျိုးမမီပါဘူး။ဆွေမျိုးလို့မခေါ်နိုင်ပါဘူး။ပြောလို့ပြောတာရှိတဲ့ဇာတ်ဖြစ်ရှိပါတယ်တို့ဆွေမျိုးတွေကတို့ဘော်တစင်းနောက်တောင်မကောင်းဘူးလို့ပြောလို့ပြောတာရှိအဲ့ဒါဗာတိဘေကိုပြောဆိုတာလဲဆိုရင်တို့ဟာမိမိဘော်မိမိနဲ့သေးသားအရာဆွေမျိုးတော်ပေမဲ့အကျိုးကျေးဇူးအရာဆွေမျိုးမတော်ဘူးလို့ဆိုလိုတာပါပဲတနည်းအားဖြင့်အသွင်သဏ္ဍာန်အရာဆွေမျိုးတော်ပေမဲ့အနှစ်သာရအရာဆွေမျိုးမတော်ဘူးလို့အဓိပ္ပာယ်ပြတာပါပဲနောက်ပြောကြတဲ့စကားရှိပါသေးတယ်သူတို့ကတို့ဘောမှာဆွေမျိုးတွေထက်တောင်ကောင်းတယ်တစိမ့်မိမဲ့ဆွေမျိုးထက်တောင်ကောင်းတယ်ဆိုတဲ့စကားလည်းပြောလို့ပြောထားရှိတယ်ဒါလည်းဗာတိဘေကိုပြတာလဲဆိုရင်သွေးသားအရာဆွေမျိုးမတော်ပေမဲ့အကျိုးကျေးဇူးအရာဆွေမျိုးတော်တယ်လို့ပြောတာပါပဲတနည်းအားဖြင့်အသွင်သဏ္ဍာန်အရာဆွေမျိုးမတော်ပေမဲ့အနှင့်သာရအရာဆွေမျိုးတော်တယ်လို့ပြောတာပါပဲအဲ့ဒီလိုအဖြစ်တယောက်ပေါ်တယောက်မေတ္တာစိတ်မေတ္တာမှန်တဲ့အပြန်အလှန်နားလည်ချစ်ခင်ပြီးတော့တယောက်ကျိုးကိုတယောက်လူလူလားလားဆောင်ရွက်ကြတဲ့အကျိုးဝင်သောပုဂ္ဂိုလ်ဒီသာလျှင်မိမိရဲ့အနှိုင်းမဲ့ဆွေမျိုးဖြစ်ပါတယ်။မြတ်စွာဘုရားလက်ထက်တုန်းကအနာဒမိန်တိကြီးရဲ့အိမ်မှာနေစဉ်ယဟန်900ဆန်းလှုပ်ကြတာကိုကောသလမင်းကြီးကအားကြတဲ့အတွက်ကြောင့်နန်းတော်မှာလည်းပဲနေစဉ်ယဟန်900ပြင်ပြီးတော့ဆွမ်းလုတ်ကြည့်ပါလေ။ပြည့်ပြန့်သိမ့်ချိုင်တဲ့တလေးဆွမ်းတွေကိုအမတန်မုံမြတ်တဲ့ဟင်းလျာကောင်းတွေနဲ့စီမံပြီးတော့လောင်းလှူပေမဲ့မင်းကြီးကောသလမင်းကြီးရောကောသလမင်းကြီးရဲ့ဆွေမျိုးသားချင်းတွေကရောမိသားစုဝင်တွေအားလုံးကယဟန်တော်များကိုအကျွမ်းတော်ဝင်နဲ့ချစ်ချစ်ခင်ခင်မြတ်မြတ်နိုးနိုးကိုယ်တိုင်ကိုကြလောင်းလှူတာတော့မဟုတ်ဘူး။မင်းချင်းယောက်ျားတွေကိုခိုင်စင်ပြီးတော့တောင်းလူလာဖြစ်တယ်အဲ့ဒီတော့ယဟန်တော်များကကောသလမင်းကြီးနန်းတော်မှာလောင်းထုတ်လိုက်တဲ့ဆွန်းဆွန်းဟင်းတွေကိုနန်းတော်မှာမဖုံးပေးဘဲနဲ့တပိတ်လိုက်ပြန်ပယ်သွားတယ်တပိတ်လိုက်ပြန်ယူသွားပြီးတော့မိမိတို့အကျွမ်းဝင်ရာအလုံးအကျွေးအိမ်ဟူသွားပြီးတော့နန်းတော်ကရလာတဲ့ဆွန်းဆွန်းဟင်းတွေကိုအလုံးအကျွေးများကိုစွန့်လိုက်တယ်ပြီးတော့အလုံးအကျွေးတွေပြန်လည်လှူဒန်းတဲ့ဆွန်းဆွန်းဟင်းများကိုကောင်းပြီဖြစ်စေဆိုးပြီဖြစ်စေမြင်းရှက်စွာဖုံးပေးတော်မူကြတယ်ဒါကိုကောသလမင်းကြီးသိသွားတော့မြတ်စွာဘုရားရှင်ကိုရှောက်ပါတယ်။အဲဒီမှာမြတ်စွာဘုရားရှင်ကမင်းကြီးကအမတန်မုံမြတ်တဲ့ဆွန်းဆွန်းဟင်းတွေလောင်းလှူပေမဲ့မင်းကြီးအပါဝင်ဆွေမျိုးအားလုံးကယဟန်တော်များရဲ့ပုံမှန်အကျွမ်းတဝင်ချစ်ချစ်ခင်ခင်ညံ့ညံ့နိုးနိုးနဲ့ကိုယ်တိုင်ကိုယ်ကျဘယ်သူမှမလောင်းလှူကြဘူး။ဒါကြောင့်ယဟန်တော်များကမင်းကြီးတို့အပေါ်မှာအကျွမ်းဝင်ခြင်းမရှိတဲ့အတွက်ကြောင့်နန်းတော်ကဆွမ်းနေတဲ့လူကြီးအင်ကိုပင်သွားအလုံးကျွေးများကိုစွန့် အလုံးကြီးများကလှူဒန်းတဲ့ဆွန်ဆွန်ဟင်းတွေကိုယ်တိုင်ကောင်းပြီဖြစ်စီဆိုးပြီဖြစ်စီဖုံးပေးကြခြင်းဖြစ်တယ်။မင်းကြီးလောကမှာအကျွမ်းဝင်ရဲ့ချက်ကောင်းတဲ့အရာသာဆိုတာမရှိတော့ဘူး။ရှိတော့ကရတိငါးရာရဲ့ခေါင်းဆောင်အကြီးအမှုရတိဆရာကြီးကိုဗာဒနတိမင်းကမင်းရဲ့ဥယျာဉ်မှာပင့်လျှောက်ပြီးတော့တရင်သုံးစီတယ်။ အဲ့ဒီရတိဆရာကြီးဟာဟိမဝနာတော်ထဲမှာကြံရိတ်ခဲ့တဲ့ရတိငါးရာတဲကအကြီးဆုံးတပည့်အပေါ်မှာအမတန်ချစ်ခင်ကျွမ်းဝင်တယ်။မိမိချစ်ခင်ကျွမ်းဝင်တဲ့မိမိရဲ့တပည့်ကိုမမြင်ရတာကြာတော့မမြင်ရတဲ့အတွက်ကြောင့်ရတိဆရာကြီးဟာစားမဝင်အိမ်မပြောဖြစ်ပြီးတော့နန္ဒမှာစားကောင်းတောက်ဖွဲ့တွေနန္ဒကစီမံချက်ပြုတ်ပြီးတဲ့စားကောင်းတောက်ဖွဲ့တွေ၃ဆောင်ရတော်ညာလေးပဲစားမဝင်အိမ်မပြောဖ ဗာရာဏသီမင်းကြီးကဆေးဆရာမျိုးစုံပြန့်ပြီးတော့နီးမျိုးစုံဆေးမျိုးစုံနဲ့ကုသပေးမဲ့ယောဂကလုံးဝထူးခြားမလာခဲ့ဘူးပို့ပြီးတော့သာဆိုးလာခဲ့နောက်တော့ယတိကြီးရဲ့ဆန္ဒအရဟိမနာတော်ပြန်ရောက်ဟိမနာတော်ပြန်ရောက်တော့မိမိခြေချောင်းဝင်တဲ့တပည့်ကိုလည်းမြင်ရခြေချောင်းဝင်တဲ့တပည့်ရဲ့ပြုစုလူကျွေးမှုကိုလည်းခံယူရတဲ့အတွက်ကြောင့်ချက်ချင်းဆိုသလိုပဲယတိဆရာကြီးရဲ့ဝမ်းသွေးတော်နဲ့ယောဂပျောက်ကင်းခဲ့တယ်နန်းတော်မှာမွန်မြတ်တဲ့စားကောင်းတော့ဖွယ်ဒီအမတန်ကောင်းတဲ့စေဝါဒတ်စာတွေစားသုံးရဇင်တုံးကတော့ကျမ်းမာရင်မကောင်းမှုန်ခဲ့ပဲနဲ့ဟိမဝနာတော်ထဲမှာတပည့်ဖြစ်သူလူကြီးပြုစုတဲ့စားမပါတဲ့တင်ရွေပြုတ်စားမပါတဲ့မြက်သီးဆန်ယာကူလေးကိုတုံးဆောင်ပြီးတော့ကျမ်းမာရင်ကောင်းမွန်လာခဲ့တာဟာအကျွမ်းဝင်ခြင်းကြောင့်ပါပဲဒါကြောင့်မင်းကြီးလောကမှာစားစရာတစ်ခုဟာကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေနည်းသည်ဖြစ်စေများသည်ဖြစ်စေမိမိအကျွမ်းဝင်တဲ့ပုံကိုယ်နဲ့အတူတူစားသုံးရတယ်ဆိုရင်အဲ့ဒီအစားအစာဟာအကောင်းဆုံးအစားအစာပါပဲ။ဘာလို့လဲဆိုတော့အကျွမ်းဝင်ခြင်းချက်ကောင်းတဲ့အရာသာလောကမှာမရှိလို့ပါပဲ။အဲ့ဒီလိုနတ်ဆရာဖြတ်ရှင်ကကောသမင်းကြီးကိုပြန်လည်မိန့်ကြားတော်မူပါရဲ့။ဒါကြောင့်လောကဆွေမျိုးတွေတဲမှာတနည်းအားဖြင့်လောကလူသားတွေတဲမှာမေတ္တာစေမေတ္တာမှန်နဲ့ပြန်လည်ချစ်ခင်ပြီးတော့အကျွမ်းဝင်တဲ့ပုဂ္ဂိုလ်ဒီသာလျှင်မိမိရဲ့အနှိုင်းမဲ့ဆွေမျိုးဖြစ်ပါလေ။ဒါကြောင့်ဝိသသပရမညာတိညာတိဆွေမျိုးတို့သည်ဝိသသပရမအကျွမ်းဝင်သောပုဂ္ဂိုလ်လျှင်အမြဲဆုံးရှိကုန်၏။ဝါဝိသသပရမညာတိဆွေမျိုးအလုံးတို့တွင်ဝါလူသားအလုံးတို့တွင်အကျွမ်းဝင်သောပုဂ္ဂိုလ်သည်အနှိုင်းမဲ့ဆွေမျိုးဖြစ်ပါပေတတိ။နောက်တစ်ခုအနှိုင်းမဲ့ကအနှိုင်းမဲ့ယောဂယောဂအလုံးထဲမှာဆာလောင်မုတ်သိချင်းဆိုတဲ့ယောဂတနည်းအားဖြင့်ဆာနာယောဂဟာအနှိုင်းမဲ့ယောဂဖြစ်ပါတယ်ဆာလောင်မုတ်သိချင်းယောဂထက်ပိုပြီးတော့လူကိုဒုက္ခပေးပါတယ်နာတာရှိပါတယ်လို့နှိုင်းရှင်စရာအစာထိုးစရာထတ်တူပြုစရာတခြားယောဂဘာမှမရှိတော့ပါဘူးဒါကြောင့်ဆာလောင်မုတ်သိချင်းယောဂဝါသနာယောဂဟာအနှိုင်းမဲ့ယောဂဖြစ်ပါလေတခြားတခြားသောအနာယောဂတွေဟာကုသလိုက်လို့ရှိရင်ပျောက်ကင်းသွားနိုင်ပါလေပောက်တဲ့အနာဖြစ်တဲ့ယောဂဟာအဲ့ဒီအနာအဲ့ဒီယောဂနဲ့တက်ဆိုင်တဲ့ဆေးဝါးတွေနဲ့ဓာတ်စာတွေနဲ့ကုသလိုက်လို့ရှိရင်ပျောက်ကင်းသွားနိုင်တယ်သနာယောဂမှတပါးသောယောဂတွေဟာသူ့အတိုင်းအတာနဲ့သူပဲသူကာလအတိုင်းတာအတွင်းမှာပဲတည်ရှိကြတယ်အတိုင်းတာတစ်ခုကိုကြောင်လွန်သွားတဲ့အခါမှာပျောက်ကင်းသွားကြတာကြီးပါပဲတခါပေါက်တဲ့အနာတခါဖြစ်လိုက်တဲ့ယောဂဟာတသက်လုံးမပျောက်ဖဲနဲ့မြဲနေတယ်လို့မရှိပါဘူးတကယ်လို့ရှိခဲ့တယ်ဆိုရင်လည်းပဲတချို့တချို့နှလုံးစည်းကြိုးဆက်ရှိတဲ့တသက်လုံးမပျောက်နိုင်တဲ့ယောဂတွေဟာလည်းပဲတည်လွန်တဲ့အခါမှာတော့ပျောက်ရတော့တာပါပဲတည်ပြီးတဲ့နောက်ဘဝအထီအောင်ဒီဘဝမှာဖြစ်တဲ့ယောဂတွေကလိုက်ပြီးဖြစ်တယ်လို့မရှိပါဘူးဆာလောင်မုတ်သိချင်းဆိုတဲ့ဆာနာယောဂကတော့ဒီတဘဝအတွင်းမှာလည်းပဲနေ့တိုင်းနေ့တိုင်းအချိန်တိုင်းအချိန်တိုင်းဖြစ်နေတဲ့ယောဂပါဆာလာတယ်ဆာလောင်မုတ်သိတဲ့အတွက်ကြောင့်စားပြရတယ်စားပြီးတော့ခဏလေးတက်တာတို့ပျောက်ကင်းတို့ရှိတယ်ပြီးတော့ပြန်ဆာလာတယ် ထပ်စားပြရတယ်စားလိုက်တဲ့အဆက်စားရအာနိသင်ကုန်တော့စားလာပြန်တယ်ထပ်ပြီးတော့စားရပြန်တယ်စားလိုက်စားလိုက်စားလိုက်စားလိုက်နဲ့မဆုံးနိုင်တော့ဘူးတနည်းသာအတွင်းမှာကိုပဲသာနာယောဂဟာအကျဉ်းချင်းဖြစ်နေတယ်အကျဉ်းချင်းဖြစ်လို့အကျဉ်းချင်းကုသနေရတယ်အစားအစာမျိုးစုံစားပြီးတော့နေရတာရေလက်တကွာရေမျိုးစုံကိုတောက်ပြီးတော့နေရတာဟာသာနာယောဂကိုကုသနေရတာပါပဲအဲ့ဒီသာနာယောဂကဒီတဘောအတွင်းမှာဘယ်တော့မှမပြောက်တော့ဘူးနေတိုင်းနေတိုင်းတေလွန်တဲ့ချိန်ထိအောင်မြဲတမ်းလိုက်ပြီးတော့ဖြစ်နေမှာပဲသိပြီးတဲ့နောက်ဘဝမှလည်းပဲဆက်ပြီးတော့အဲ့ဒီသာနာယောဂဟာလိုက်နေဦးမှာပဲဘယ်တော့မှပြောက်မလဲဆိုရင်ခန္ဓာပိဋိပံစံတဲ့နေ့ယုံနာခန္ဓာဆက်သိလို့ချုပ်ချင်းနဲ့နေကြမှာပဲသာနာယောဂဟာပြောက်ကင်းမှာဖြစ်တယ်ဒါကြောင့်သာနာယောဂထက်နာတာရှိတဲ့ယောဂဟာလောကမှာမရှိတော့ဘူးလူတွေနေစဉ်နေတိုင်းနေထွက်ကနေဝင်အရာထာကနေအရာဝင်တဲ့အထိအလုံးမျိုးစုံကိုနေမျိုးစုံနဲ့လှုပ်ပြီးတော့ပြန်မှန်းဆင်းရဲစွာရံကန်လှူရှာပြေးလာတော့လာနေလိုက်ရတာဟာအဓိကအားဖြင့်အဲ့ဒီသာနာယောဂကြီးကိုကုသဖို့အတွက်အပြန်မှန်းဆင်းရဲခံနေကြခြင်းဖြစ်ပါတယ်ဒါကြောင့်ဇိကေသာပရမယောဂယောဂယောဂအာလုံးတို့သည်စီကစ္စာပရမသာလံမုတ်တိချင်းသာလည်းအလွန်ဆုံးရှိကုန်၏ဝါသာနာယောဂသာလည်းအလွန်ဆုံးရှိကုန်၏စီကစ္စာပရမယောဂယောဂအာလုံးတို့တွင်သာနာယောဂသည်အနှိုင်းမဲ့ယောဂဖြစ်ပါ၏တတိနောက်တစ်ခုအနှိုင်းမဲ့ကအနှိုင်းမဲ့မီမီးအလုံးထဲမှာຢາກມີຫາອ້າຍແມ່ມີເບຢາກມີແທ້ປູປີດປູລောင်ມາເດລູຫນ້າຍຊິນສຍາອະສາທົ່ງສຍາທັດຕິປິສຍາຕະຊາມີບໍ່ຊິດອກດັ່ງຈັ່ງຢາກມີຫາອ້າຍແມ່ມີຜິດໄປແດ່ຢາກສູດັນຊ້ວແດ່ຕະບໍຜູ້ຂໍດາບາອະເວຊູເລີບໍ່ມາຊີ້ຢ່າງຕະຄຸຊູ້ໄລບີ້ຊູ້ໄລແມ່ສືຍັງဆိုးလိုက်တဲ့ဆင်းရောင်ကလေးဆွဲပြီးတော့ကြံရက်ပါတယ်။အဝါရောင်ဆိုးရင်အဝါရောင်ဆွဲကြံရက်မယ်။အနီရောင်ဆိုးရင်အနီရောင်ဆွဲကြံရက်မယ်။အဲ့ဒီလိုဆွဲပြီးတော့စွန့်ချင်းကြံရက်တဲ့သဘောလေးကိုຢາກလို့ခေါ်ရတာပါ။တစုံတယောက်သုံးမဟုတ်တစုံတယောက်ထက်များတဲ့တက်ရှိပုဂ္ဂိုလ်ရဲ့အပေါင်းမှာတစုံတစ်ခုဒါမှမဟုတ်တစုံတစ်ခုထက်ပိုတော့နဲ့တက်မဲ့အရာဝတ္ထုလေးရဲ့အပေါင်းမှာဆွဲဆွဲလန်းလန်းတတ်မဲ့ညှိကတဲ့သဘောကိုယာကလို့ဆိုရပါတယ်တန်ရောစင်တို့အနှောင်ဖွဲ့တို့ဆိုတာကိုလည်းအဲ့ဒီယာကထဲမှာထည့်သွင်းရပါမယ်ဘာဖြစ်လို့လဲဆိုတော့တန်ရောစင်ကြီးရင်ကြီးသလောက်အနှောင်ဖွဲ့တင်းရင်တင်းသလောက်ပူလောင်လို့ပါပဲတစုံတစ်ယောက်သုံးဖို့တစုံတစ်ခုပေါ်မှာဆွဲဆွဲလန်းလန်းတတ်မဲ့ညှိကနေပြီးဆိုရင်မရခင်မှာလည်းပဲမျောလင့်တန်းတားခြင်းတွေနဲ့ပူလောင်ရပါတယ်ရန်ဤစေအချိန်မှလည်းပဲตาရရင်မှုခြင်းတွေနဲ့ပူလောင်ရပါတယ်ပြောက်ွယ်ပျက်စီးသွားတဲ့အခါမှလည်းဆွေးမိကြေကွဲခြင်းတွေနဲ့ပူလောင်ရပါတယ်အတိတ်သစ္ဆုတ်မှအနာဂတ်ကာလ၃ပါးလုံးမှလောင်နေကာလ၃ပါးလုံးမှပူလောင်နေမိဟာຢာကမိပဲတခါတုန်းကပိုက်ကုံတစ်ခုမှမိတဲ့ငါးတကောင်ကိုတဏှာတွေကတတ်မပြစ်ဖဲနဲ့မိခင်စားမယ်ဆိုပြီးတော့အဲ့ဒီငါးကိုတဲတောင်ပြင်ပေါ်မှာချထားလိုက်တယ်ချထားပြီးတော့မိမှုတဲ့လူကမှွေးကြတယ်ငါးကိုထုတ်ဖို့အတွက်တဇူဝါချွန်တဲ့ပုဂ္ဂိုလ်ကချွန်နေကြတယ်အဲ့ဒီအချိန်မှာငါးကြီးကငိုယူပြီးတော့တန်ခါသေးတွေကိုတောင်းပန်စကားပြောတယ်တန်ခါသေးတို့အခုသင်တို့မှွေးနေတဲ့မိကလည်းပဲကျွန်ုပ်ရဲ့စိတ်ကိုမပူလောင်စေနိုင်ပါဘူးတဲ့လို့ချွန်နေတဲ့တဇူဝါတွေကလည်းကျွန်ုပ်ရဲ့စိတ်ကိုမပူလောင်စေနိုင်ပါဘူးကျွန်ုပ်ရဲ့စိတ်ကိုပူလောင်စေနိုင်တာကတော့ကျွန်ုပ်အမတန်ချစ်ရတဲ့ကျွန်ုပ်ရဲ့ခြေစနီး၅မှဒီပါပဲအခုချိန်ဆိုရင်ကျွန်ုပ်ခြေစနီး၅မှလေးဟာကျွန်ုပ်ကိုမမြင်မတွေ့ရတဲ့အတွက်ကြောင့်ကျွန်ုပ်ဟာတခြား၅မှတကောင်ရဲ့နောက်ကိုလိုက်သွားပြီလို့အထင်လွဲနေတော့မှာပဲကျွန်ုပ်ရဲ့ခြေစနီး၅မှရဲ့အဲ့ဒီအထင်လွဲမှုဟာကျွန်ုပ်ရဲ့စိတ်ကိုအမတန်မင်းလောင်မြိုက်ပြီးတော့နေပါတယ်တန်ခါးတဲ့ပေါင်းလို့လောကမှာຢာကမီးချက်ပူလောင်နေမီးဆိုတာမရှိပါဘူး အဲ့ဒီအနိုင်မဲ့မိဖြစ်တဲ့ရာဂမိဟာကျွန်ုပ်ရဲ့နှလုံးသားကိုကုချိန်မှာလောင်မြတ်ပြီးတော့နေပါပြီ။ရာဂမိရဲ့လောင်မြတ်မှုကိုခံနေရတဲ့သရဝါလေးတကောင်ကိုအသင်တို့မတတ်တတ်ပါဘူးလွတ်ပေးကြပါလို့ငါကြီးကငိုယူပြီးတော့တောင်းပန်ပါတယ်။ဒါပေမဲ့တင်္ဂါတရီကတော့ငါရဲ့စကားသံကိုမသိမကြနားမလည်တဲ့အတွက်ကြောင့်မိမွေမြဲမွေနေကြတယ်။တစုချွန်တိုင်းချွန်မြဲချွန်နေကြအဲ့ဒီအချိန်မှာတိရိစ္ဆာန်ကြီးရဲ့စကားသံကိုနားလည်တဲ့ဖရာလောင်ပုရောဟိတ်ပုံနာကတောင်မြင်ဘက်လမ်းလျှောက်ထွက်လာရင်းနဲ့ငါးကြီးငိုတဲ့အတန်ကိုကြားတဲ့အတွက်ကြောင့်တန်ခါတရီစီမအဲ့ဒီငါးကိုအလှခံပြီးတော့ရေထဲလှုပ်ပေးလိုက်တဲ့အတွက်ကြောင့်ငါးကြီးအသက်ချမ်းသာရတော့ရသွားခဲ့ပါတယ်။ကိုကိုတစိုးနဲ့ထိုးပြီးတော့မိခင်နဲ့ရဲရဲတောက်နေတဲ့မိထဲမှာကင်ခံရမယ်ဒုက္ခကိုတော့မကြောက်ဖဲနဲ့မိမိရဲ့ချစ်စနီးငါးမလေးရဲ့အထင်လွဲခံရမှာကိုကြောက်နေတာဟာရာဂမိရဲ့လောင်မြဲမှုကြောင့်ပါပဲ။မိကိုယ်လည်းမမြင်ရ၊မိတောင်လည်းမမြင်ရ၊မိကလည်းမမြင်ရပဲနဲ့လောင်တဲ့မိဟာရာဂမိပဲ။အပြင်မှာလောင်တဲ့မိကပြာကျန်သေးတယ်။ရာဂမိကတော့စိတ်အတွင်းထဲမှာလောင်တဲ့ရာဂမိကတော့ပြာတောင်မကျန်အောင်လောင်မြဲတတ်ပါလေ။ဒါကြောင့်ရာဂမီးထက်ပူလောင်တဲ့မီးဆိုတာမရှိတော့တဲ့အတွက်ရာဂမီးသည်အနိုင်မဲ့မီးပဲ။နတ္ထိရာဂသမောအဂိရာဂသမောရာဂမီးနဲ့တူသောအဂိမီးသည်နတ္ထိမရှိပါဘဲ။ကွာနတ္ထိရာဂသမောအဂိမီးအလုံးတို့တွင်ရာဂမီးသည်အနိုင်မဲ့မီးဖြစ်ပါပေသတည်း။နောက်တစ်ခုအနှိုင်းမဲ့ကအနှိုင်းမဲ့အပြစ်ဖြစ်ပါတယ်အပြစ်အားလုံးထဲမှာဒေါသအပြစ်ဟာအနှိုင်းမဲ့အပြစ်ပါပဲဒေါသအပြစ်ထက်ပိုပြီးတော့အကြောင်းမဲ့ဖွယ်ရာကောင်းပါလေလို့နှိုင်းရှင်စရာအစားထိုးစရာထတ်တူပြုစရာတခြားအပြစ်မရှိတော့ပါဘူးဒါကြောင့်ဒေါသအပြစ်ဟာအနှိုင်းမဲ့အပြစ်ပါပဲအပြစ်ဆိုတဲ့ဗမာစကားလုံးအပြစ်ဆိုတဲ့အဓိပ္ပာယ်ကိုဟောနိုင်တဲ့ပါဠိစကားလုံးတွေထဲမှာလည်းဒေါသဆိုတဲ့စကားလုံးကပါပြီးသားဖြစ်နေပါတယ်။ဒါတော့ဒေါသဆိုတာပျက်စီးစေတတ်တဲ့တရားပါပဲ။စိတ်ကိုလည်းပျက်စီးစေတတ်တယ်၊ကိုယ်ကိုလည်းပျက်စီးစေတတ်တယ်။ကိုယ်ကိုပျက်စီးစေတတ်တယ်ဆိုတာကတော့ငါကဘယ်လောက်ပဲရုပ်ဆင်းချောင်းမှလှပတဲ့ပုဂ္ဂိုလ်ပင်ဖြစ်စေကမူဒေါသစိတ်ဝင်နေပြီ၊ဒေါသတွေထွက်နေပြီဆိုရင်နဂိုလာတဲ့ယုံစင်းကြီးပြောက်ပြီးတော့ဖောက်ပြန်ပြည့်စည်သွားရတယ်အယုံဆိုးအကြီးတန်ပြီးတော့သွားရတယ်အသားဖြူတဲ့လူဒေါသဖြစ်တော့အသားหนีသွားတယ်အသားหนีတဲ့လူဒေါသဖြစ်တော့အသားညိုသွားတယ်အသားညိုတဲ့လူဒေါသဖြစ်တော့အသားမဲသွားတယ်အသားမဲတဲ့လူဒေါသဖြစ်တော့အသားမှောင်သွားတယ်နော်ရစိမ့်ကြီးဖောက်ပြန်ပျက်စီးသွားတယ်ဆိုတဲ့အဓိပ္ပာယ်ပါပဲဒေါသဖြစ်ပြီးဆိုကြဲကူကကိုယ်ရည်လက်တွေကရှူရှူချက်ချက်နဲ့မျက်နှာတစ်ခုလုံးလည်းပဲမျက်စောင်းနှီးထိုးလိုက်အန်နီတိတ်လိုက်နဲ့ရှုံသွားပြီးတော့မဲ့ရွက်ပြီးတော့ရုပ်ကဆိုးသွားတာပဲဘလောက်ပဲချောချောဒေါသထွက်နေတဲ့အချိန်မှာမလာတော့ဘူးဒေါသဟာစိတ်ကိုလည်းပဲဖောက်ပြန်ပျက်စီးစေတတ်တယ်ငါကောစိတ်ကောင်းဘရုပ်ရှိတဲ့ပုံကိုပဲဖြစ်ဖြစ်ဒေါသဝင်လာပြီဆိုရင်ကောင်းနေတဲ့စိတ်လဲဆိုးသွားရတာပဲရှင်ကျေးနေတဲ့စိတ်လဲရိုင်းဆိုင်သွားရတာပဲနူးညံ့နေတဲ့စိတ်လဲကြမ်းတမ်းသွားရတာပါပဲတခြားတခြားပုံကိုတွေမဆူထမ်းနဲ့ဖျားဖြစ်ဖို့တဘောရတာဈာထဲမှာလူတော့တဲ့ဝိတ္တန္တရာမင်းကြီးတောင်မှဒေါသရဲ့နှိမ့်ဆက်မှုကြောင့်စိတ်ဖောက်ပြန်ပျက်စီးခဲ့ရသေးတယ်မိမိရဲ့ရှေ့မှာသားတော်ဇာလီနဲ့သမီးတော်ကနာစိန်ကိုစုစကားပုံနာကစူးကျင်လေးနဲ့ရိုက်နေတာကိုမြင်တော့တောင်းတင်ကမော်တဲ့တန်လက်ကိုဆွဲထုတ်ပြီးတော့ဒီစုစကားပုံနာကိုအသေးတတ်မယ်လို့ကြံစီခဲ့ဘူးပါတယ်ဖယားလုံးရက်မှာပုဂ္ဂိုလ်ကြီးရဲ့စိတ်ကောင်းစိတ်ညာကိုတောင်မှပျက်စီးစေနိုင်တဲ့ဒေါသဟာတာမန်ပုဂ္ဂိုလ်ကြီးရဲ့စိတ်ကိုဆွဲရတော့ပြောပွယ်မရှိတော့ဘူးပို့ပြီးတော့ဖောက်ပြန်ပျက်စီးစေမှာပါပဲစိတ်ချမ်းသာမှုနဲ့ချီးမောင်းမယ်ကုန်တဲ့နေ့ကိုပြိုလဲပြတ်သုံးစေနိုင်တဲ့လက်နဲ့ဟာလဲဒေါသပါပဲဒေါသဝင်လာပြီဆိုရင်စိတ်ချမ်းသာမှုတွေပျောက်ပြတ်သွားရတော့တာပဲစိတ်ဆင်းရဲနေရတယ်ဒေါသဝင်လာတဲ့အတွက်ဒေါသကိုခြေခံတဲ့အပြုံမှအပြုံမှတွေကြောင့် အင်းရဲ့ချင်းမောင်ဝဲအကောင်တဲ့နေလဲပြည့်စည်ပြီးတော့ကဲ့ရဲ့ဝဲအပြစ်တွေပဲဖြစ်ရတော့တယ်။ဒါကြောင့်ဒေါသကိုဓာတ်နဲ့တူတယ်လို့ဆိုကြပါတယ်။ဓာတ်ဆိုတာဟာအရာဝတ္ထုတွေကိုဆက်ဆက်ပြီးတဲ့အရာပေါင်းစည်းပြီးတဲ့အရာမဟုတ်ပါဘူး။အရာဝတ္ထုတွေကိုပြတ်တောက်စေတဲ့အရာပြစ်စည်းစေတဲ့အရာသာဖြစ်ပါတယ်။ဒေါသဟာလည်းပဲစိတ်ကောင်းစိတ်မြတ်တွေကိုလည်းပြတ်တောက်ပြစ်စည်းသွားစေနိုင်တယ်။ကောင်းမြတ်တဲ့ကာယကံဝစီကံအပြောကောင်းအပြုမူကောင်းလေးတွေကိုလည်းပဲပြတ်တောက်ပြင်းစည်းသွားစေနိုင်တယ်ဒေါသအခြေခံတဲ့အပြောမှားပြုမှားတွေကြောင့်မိမိကိုအကျိုးပြုနေတဲ့မိကောင်းဆွေကောင်းတွေလည်းပဲပြတ်တောက်ပြင်းစည်းသွားနိုင်တယ်မိမိကိုချစ်ခင်နေတဲ့ပုဂ္ဂိုလ်တွေလည်းပဲပြတ်တောက်ပြင်းစည်းပြီးတော့သွားနိုင်တယ်တော့ကကြောင့်ဒေါသဟာဓာတ်နဲ့တူတယ်ဓာတ်လိုပဲကောင်းကျိုးချမ်းသာမှန်သမျှကိုပြတ်တောက်ပြင်းစည်းသွားစေတတ်တဲ့အတွက်ကြောင့်ဒီဒေါသကိုလည်းပဲပယ်တတ်နိုင်အောင်ကြိုးစားကြရမယ်ဒေါသဆိုတာသူတစ်ပါးဒုက္ခမရောက်ခင်ကိုကိုယ်တိုင်အရင်ဆုံးဒုက္ခရောက်ရတာပဲသူတစ်ပါးကိုမိခင်နဲ့ပေါက်မယ်ဆိုပြီးတော့မိခင်ကောက်ကင်တဲ့ပုဂ္ဂိုလ်ဟာသူတစ်ပါးမပူလောင်ခင်ကိုကိုယ်တိုင်အရင်ဆုံးပူလောင်ရတယ်သူတစ်ပါးကိုမစင်နဲ့ထွေးမယ်ဆိုပြီးတော့မစင်ကိုပါးစပ်နဲ့ငုံတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးမညစ်ပတ်ခင်သူတစ်ပါးမနန်းစောခင်ကိုကိုယ်တိုင်အရင်ဆုံးညစ်ပတ်နန်းစောရပါတယ်။ဒါကြောင့်ဒေါသဟာသူတစ်ပါးကိုမပျက်စီးစေခင်မှာကိုကိုယ်တိုင်အရင်ဆုံးပျက်စီးစေတတ်တဲ့အရာပါပဲ။ဒါကြောင့်ဒီဒေါသဒီဒေါသကိုဦးဇင်းတို့ယောဂီများတရားဝင်နေတဲ့အချိန်မှလည်းပဲရှုမှတ်တော့အဖြစ်အဲ့ဒီဒေါသကိုပယ်နိုင်အောင်ကြိုးစားရမယ်။အင်ကြံရောက်သွားတဲ့အခါမှလည်းပဲဒီဒေါသကိုမိမိရဲ့စိတ်ဆင်မှာဖြစ်မလာအောင်တတိနဲ့ရှုမှတ်ပြီးတော့ပယ်နိုင်အောင်ကြိုးစားကြရမယ်။အိမ်မှာလူဆိုတာကတယောက်တည်းနေလို့ရတာမဟုတ်ဘူး။အပေါင်းအဖော်နဲ့ပတ်ဝန်းကျင်နဲ့အများနဲ့နေကြရတာဖြစ်တယ်။အများနဲ့နေကြရတာဆိုတော့စိတ်မထင်နိုင်တာဒေါသဖြစ်နေရမယ်ဆိုရင်ကိုယ်နဲ့ပတ်ဝန်းကျင်နဲ့လုံးဝသဟဇာတဖြစ်မှာမဟုတ်တော့ဘူး။အထူးသဖြင့်ကိုယ်နဲ့အနီးကပ်ဆုံးဆက်ဆံနေရတဲ့ပတ်ဝန်းကျင်ဟာအရေးအကြီးဆုံးပါပဲအလုပ်ခွင်မှာဆိုရင်လည်းကိုယ့်ရဲ့လုပ်ဖို့ကိုင်းဘက်တွေအိမ်မှာဆိုရင်လည်းကိုယ့်ရဲ့မိသားစုဝင်တွေကိုယ့်ရဲ့ဆွေမျိုးသားချင်းတွေဒါအနီးကပ်ဆုံးဆက်ဆံနေရတဲ့ပုံကိုယ်တွေပါပဲဒေါသဖြစ်ပြီးဟေ့ဆိုရင်လည်းပဲအဲ့ဒီအနီးကပ်ဆက်ဆံနေရတဲ့ပုံကိုယ်တွေနဲ့ပဲဖြစ်တတ်တာပါပဲကိုယ်နဲ့မသိတဲ့ပုံကိုယ်ကိုယ်နဲ့မခင်တဲ့ပုံကိုယ်ကိုယ်နဲ့ဆက်ဆံမှုမရှိတဲ့ပုဂ္ဂိုလ်ရင်းနဲ့ပတ်သက်ပြီးတော့ဒေါသဖြစ်ရတယ်ဆိုတာကနည်းပါတယ်ဒီတော့ကိုယ်နဲ့အနိကနေစဉ်ပေါင်းတဲ့ဆက်ဆံနေရတဲ့ပုဂ္ဂိုလ်ရင်းနဲ့ဒေါသမကြာခဏဖြစ်တတ်တော့အဲ့ဒီဒေါသကိုဒေါသစိတ်ကိုဒေါသစိတ်ဖြစ်မှန်သိအောင်ရှုမှတ်ပြီးတော့ပယ်နိုင်ရမယ်အခုရေတာဝင်နေစဉ်ကာလမှာဆိုရင်လည်းပဲပူလွန်ခြင်းအေးလွန်ခြင်းဆက်ရှိတဲ့ယာတိရုဓာဏီကြောင့်လည်းပဲဒေါသဖြစ်တတ်တာပဲအခုချိန်ကြီးဆိုရင်ယာတိရုဟာအမတန်ပြင်းထန်ပါတယ်အဲ့တော့ယာဂီဥပြင်းထန်တာကိုအကြောင်းပြုပြီးတော့လဲဒေါသဖြစ်ခြင်းဖြစ်မယ်။ကိုယ်ပဝင်းခြင်းယောဂီချင်းချင်းဆက်ဆံရေးအဆင်မပြေလို့လဲပဲဒေါသဖြစ်ခြင်းဖြစ်မယ်။ကိုယ်ခန္ဓာမှာဒုက္ခဝေဒနာတွေဖြစ်လာလို့တော်တော်ကောင်းအရင်ကစိတ်ဒေါသဖြစ်เสียအကြောင်းအရာတွေကိုပြန်ပြီးတွေးမိစဉ်းစားမိလို့တော်တော်ကောင်းဒေါသဟာပြန်ပြီးတော့ဖြစ်လာတတ်တာပဲ။အဲ့ဒါကိုရိသမာတရားထုတ်နေစဉ်ဒေါသစိတ်တွေဖြစ်လာပြီဆိုရင်လည်းပဲအဲ့ဒီဒေါသစိတ်ကိုတေချာဆူဆိုင်ပြီးတော့ဖြစ်နေတဲ့သဘာဝနဲ့အနိကဆုံးစကလုံးပညာကိုသုံးပြီးတော့စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်တူတယ်စိတ်တူတယ်အမျက်ထွက်တယ်အမျက်ထွက်တယ်စိတ်ညစ်တယ်စိတ်ညစ်တယ်စသည်အားဖြင့်မိမိရဲ့စိတ်မှာဖြစ်နေတဲ့ဒေါသရဲ့သဘာဝကိုဖြစ်နေတဲ့အတိုင်းလေးပဲစူးစိုက်ပြီးတော့ရှုမှတ်ကြရမယ်ရှုမှတ်ခါစားမှာတော့ဒေါသစိတ်ဟာချက်ချင်းပြောက်ချင်းမှပြောင်းမယ်သို့သောဇွဲမလျှော့ဘဲနဲ့ကြိုးစားပြီးရှုမှတ်သွားပြီးဆိုရင်ရှုမှတ်လိုက်တာနဲ့တပိုင်းနဲ့ထဲဒေါသစိတ်ဟာပျောက်ပြက်သွားရတာပဲဒေါသဖြစ်လာတယ်ရှုလိုက်တယ်ပျောက်ပြက်သွားတယ်ဒေါသစိတ်လည်းပဲပြက်သွားတယ်ဒေါသစိတ်ကိုသိလိုက်တဲ့ရှုမှတ်စိတ်ကလေးလည်းပဲပြက်သွားတယ်အဲ့ဒီလိုညာနေမှာထင်းထင်းရှားရှားသိမြင်ပြီးတော့အဲ့ဒီဒေါသဟာကင်းစင်ပြီးတော့သွားရတာပါပဲဒါတော့ရေတမတရားဝင်နေစင်မှာလဲဒေါသစိတ်တွေဖြစ်လာရင်အဲ့ဒီဒေါသစိတ်တွေကိုစူးစူးဆိုက်ဆိုက်နဲ့ရှုမှတ်ပြီးတော့ပယ်ဖြောင်းနိုင်ရမယ်ကိုယ်အိမ်မှနေတဲ့အခါမှာလည်းပဲနိကတ်တဲ့ပုံကိုယ်တွေနဲ့အကြောင်းမသိလို့ဒေါသဖြစ်တဲ့အခါမှာအဲ့ဒီဒေါသစိတ်ကိုတတိလေးကပ်ပြီးတော့ရှုမှတ်ရမယ် ဒေါသစိတ်ကိုလွတ်လိုက်ပြီးတော့ပြောချင်ရင်ပြောလို့ချင်ရလို့မလွတ်လိုက်ရသေးဘူးအဲ့ဒီစိတ်ကိုပဲစူးစိုက်ပြီးတော့ရှုမှတ်နေပါရှုမှတ်နေရင်ရှုမှတ်နေရင်နဲ့ဒေါသစိတ်ကိုရှုနေတဲ့အလုပ်ကိုလုပ်နေရတာနဲ့ပဲတစ်ဖက်ကဒေါသနဲ့ဒေါသအခြေခံနဲ့အပြောဆိုတွေဒေါသအခြေခံနဲ့အပြုမှုတွေမပြောဖြစ်မပြုဖြစ်တော့ဘူးဒေါသစိတ်ကိုရှုနေရင်ရှုနေရင်နဲ့လည်းအဲ့ဒီဒေါသစိတ်တွေတဖြည်းဖြည်းချင်းကြောက်ပြတ်သွားတာကိုသိရမှာပါပဲအဲ့ဒီလိုအပြင်ရှုမှတ်မှုအားကောင်းလာပြီးဉာဏ်နေရှင်းလာပြီးအလေးချင်းနေများလာပြီဆိုရင်ဒေါသစိတ်ဖြစ်လိုက်တာနဲ့တန်းပြီးတော့တည်တယ်။တည်ပြီးတော့အဲ့ဒီဒေါသစိတ်ကိုစိုက်ကြည့်နိုင်နေစိုက်ကြည့်လိုက်ရုံနဲ့ဒေါသဟာရှေ့ဆက်ပြီးတော့တိုးမလာတော့ဘူး။တိုးလာရင်လည်းတိုးလာတဲ့ဒေါသကိုချက်ချင်းလိုက်တည်တယ်။တည်ပြီးတော့အဲ့ဒီဒေါသစိတ်ဟာပျောက်ပြတ်သွားရတယ်။ဒါကြောင့်ဒေတာမဏိဇမဲဖြစ်ဖြစ်အင်းရောက်တဲ့အခါမှာပဲဖြစ်ဖြစ်ဒေါသစိတ်ကိုဖြစ်တိုင်းဖြစ်တိုင်းဖြစ်နေတဲ့ဒေါသကိုတည်အောင်စူးစိုက်ပြီးတော့ရှုမှတ်ကြရမယ်။အဲ့ဒီလိုလေ့ကျင့်များလာပြီဆိုရင်ဒေါသဟာဖြစ်ပြရတဲ့ချက်ချင်းပြောက်ပြက်ပြီးတော့ဖြစ်ကြောမရှိပဲသွားမယ်။ဒီတော့ဒီနေ့မှဒေါသနဲ့ပတ်သက်ပြီးတော့ပုဂ္ဂိုလ်၃မျိုးကိုမှတ်သားသင့်တယ်။ကြောက်သားပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်။ညေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်။ရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ပုဂ္ဂိုလ်၃မျိုးရှိပါတယ်။ကျောင်းဆရာကြီးပေါ်မှာရေးထားတဲ့စာရီအခရာတွေအစင်းကြောင့်နေဟာရေးကြောင့်ပဲဖြစ်ဖြစ်လေးကြောင့်ပဲဖြစ်ဖြစ်အလွယ်တကူပျောက်ပြတ်သွားတယ်လို့မရှိဘူးကြာမြင့်စွာတီးပြီးတော့နေတယ်အဲ့ဒီလိုပဲတချို့ပုံကိုယ်တွေဟာမကြာခဏဒေါသထွက်တတ်တယ်ဒေါသဖြစ်စရာအကြောင်းလေးမကြုံလိုက်နဲ့ကြုံလိုက်တဲ့ဒေါသတန်းပြီးတော့ထွက်တယ်အဲ့ဒီထွက်ပေါ်လာတဲ့ဒေါသဟာလဲစိတ်ထဲမှာကြာမြင့်စွာတီးပြီးတော့နေတယ်တနည်းပြောရင်ဖြစ်လာတဲ့ဒေါသဟာအာဃာတအဖြစ်နဲ့စိတ်ထဲမှာကိန်းအောင်ပြီးတော့နေတယ်။အဲဒီလိုပုဂ္ဂိုလ်မျိုးကိုကြောက်ဖြာပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။မြေပေါ်မှာရေးထားတဲ့စာကတော့လေးကြောင့်ပဲဖြစ်ဖြစ်ရေးကြောင့်ပဲဖြစ်ဖြစ်အလွယ်တကူနဲ့ပျောက်ပြတ်သွားနိုင်တယ်။ကြာမြင့်စွာတည်ပြီးတော့မနေဘူး။အဲဒီလိုပါပဲ။တချို့ပုဂ္ဂိုလ်တွေဟာမကြာခဏဒေါသတော့ထွက်တတ်တယ်။ဒေါသဖြစ်စရာအကြောင်းနဲ့ကြုံလာလို့ရှိရင်ဒေါသချက်ချင်းထွက်တယ်ဒါပေမဲ့အဲ့ဒီထပ်ပေါ်လာတဲ့ဒေါသဟာစိတ်ထဲမှာကြာမြင့်စွာတည်ပြီးတော့မနေဘူးအာဃာတဖြစ်တဲ့စိတ်ထဲမှာကိန်းအောင်ပြီးတော့မနေဘူးပျောက်ပြတ်သွားတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးမြေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်ရေးပေါ်မှာရေးထားတဲ့စာကတော့စလုံးတောင်မှပြည်ပြည်သားသားမပေါ်တော့ပါဘူးစာလည်းမပေါ်မြင်းချောင်းဆွဲလို့ရှင်လည်းမြင်းချောင်းဆုံးထိမရောက်ရေးလိုက်ပျောက်လိုက်ရေးလိုက်ပျောက်လိုက်ရေးလိုက်တိုင်းရေးလိုက်တိုင်းပျောက်ပျောက်ပြီးတော့သွားတယ်အဲ့ဒီလိုပါပဲတချို့ပုဂ္ဂိုလ်တွေဟာဒေါသဖြစ်စရာအကြောင်းတရားတွေဘလောက်ပဲကြုံကြုံဒေါသမထွက်ဘူးကြမ်းတမ်းတဲ့ဇာတိဘလောက်ပဲပြောပြောအမနာမမမြတ်တဲ့ဝေယဇာတိဘလောက်ပဲပြောပြောဒေါသဖြစ်စေမဲ့အပြောဆိုပြုမှုတွေဘလောက်ပဲပြောပြောပြုပြုဒေါသမထွက်ဘူးမိမိကိုဒေါသထအောင်လုပ်နေတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာမေတ္တာမပြတ်ဖဲနဲ့ဝမ်းမြောက်ဝမ်းသာနဲ့ပေါင်းတင်ဆက်ဆံနေဆက်ဆံနေတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်ဒီနည်းစိတ်ဆင်မှာဖြစ်လာတဲ့ဒေါသကိုတတိပဒံနည်းနဲ့ဒေါသစိတ်ဖြစ်တိုင်းဖြစ်တိုင်းသိအောင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါတယ်ဒေါသစိတ်ဖြစ်လာတာနဲ့သိလိုက်တယ်သိလိုက်တာနဲ့ဒေါသစိတ်ပျောက်သွားတယ်ဒေါသစိတ်မပြောင်းမရှင်းဖြစ်နေတဲ့အချိန်မှာဒေါသစိတ်ကိုစူးစမ်းပြီးတော့သိနေတယ်အဲ့ဒီလိုဒေါသစိတ်ကိုသိနေတဲ့ပုဂ္ဂိုလ်သိတဲ့တည်းကြောင့်ဒေါသစိတ်ရဲ့ပြောင်းပြတ်သွားခြင်းကိုမြင်တဲ့ပုဂ္ဂိုလ်အဲ့ဒီလိုဒေါသစိတ်ကိုအမြင်မပြတ်ရှုမှတ်တဲ့အလေးချင်းရလာရင်လည်းပဲဒေါသအားနည်းသွားတော့တာပါပဲဒီတော့ရေပေါ်မှာရေးထားတဲ့စာနဲ့တူတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားအထုတ်ကြရမယ်အဲ့ဒီလိုမကြိုးစားမအားထုတ်နိုင်ဘူးဆိုရင်တော့ဒေါသရဲ့စိတ်ခိုင်းရာအတိုင်းလိုက်ပါပြီးတော့မပြောတဲ့နာရီပြောမပြောတဲ့နာရီပြုတ်ပြီးတော့ဆင်းရဲဒုက္ခတွေအများကြီးဖြစ်နိုင်တယ်ပစ္စုပန်မှာလည်းဆင်းရဲဒုက္ခမျိုးစုံကြုံရမယ်တဏှာမှာလည်းပဲဆင်းရဲဒုက္ခမျိုးစုံကြုံရနိုင်ပါတယ်ဒါကြောင့်နတ္ထိဒေါသသမောကလိဒေါသသမောဒေါသနေတူသောကလိအပြစ်သည်နတ္ထိမရှိပါဘေးဝါနတ္ထိဒေါသသမောကလိအပြစ်အလုံးတို့တွင်ဒေါသအပြစ်သည်အနိုင်မဲ့အပြစ်ဖြစ်ပါဘေးတည်းနောက်တစ်ခုအနိုင်မဲ့ကအနိုင်မဲ့ပိုက်ကွန်ပိုက်ကွန်အားလုံးထဲမှာမောဟပိုက်ကွန်ဟာအနိုင်မဲ့ပိုက်ကွန်ဖြစ်ပါတယ်မောဟပိုက်ကွန်ထက်ပ တဏှာတွေကိုမြင့်ရှက်တဲ့ဖုံးကွယ်တဲ့ချုပ်နှောင်တတ်ပါတယ်လို့နိုင်ရှင်စရာအစာထိုးစရာတခြားပိုက်ကွန်မရှိတော့ပါဘူးဒါကြောင့်မောဟပိုက်ကွန်ဟာအနှိုင်းမဲ့ပိုက်ကွန်ဖြစ်ပါတယ်မောဟဆိုတာသစ္စာ၄ပါးကိုမသိတဲ့သဘောပါပဲဒုက္ခသစ္စာတမှုရိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာလို့သစ္စာ၄ပါးကိုဝိပဿနာဉာဏ်နဲ့လည်းလျော်စွာမသိဘူး ဉာဏ်ဉာဏ်လည်းပဲထွေးထွေးပြီးတော့မသိတဲ့သဘောကိုမောဟလို့ခေါ်ရတယ်ဒုက္ခသစ္စာဆိုတာမိမိရဲ့ယုံနံခန္ဓာပါပဲသမုဒယသစ္စာဆိုတာကထို့ထို့အာယုံအမျိုးမျိုးဘဝအမျိုးမျိုးမှာတွေ့တာတက်မှတ်တဲ့တဏှာပါပဲနိရောဓသစ္စာဆိုတာကယုံနံခန္ဓာရဲ့ချုပ်ရာနိဗ္ဗာန်ပါပဲမဂ္ဂသစ္စာဆိုတာကမဂ္ဂင်၈ပါးအကျင့်တရားပါပဲ အဲ့ဒီသစ္စာ၄ပါးကိုဝိပဿနာဉာဏ်မဉ္ဇဏ်နဲ့မသိဘူးဆိုရင်အဲ့ဒါမောဟလို့ခေါ်ရတယ်။မောဟပိုက်ကွန်ရဲ့မြင့်ရှက်ဖုံးကွယ်မှုကိုခံနေရတယ်လို့ဆိုရတယ်။ဥက္ကုဏ္ဏမှာရောက်နေတဲ့ငှက်ငယ်အငှက်ကလေးဟာပြမလောကရဲ့အလင်းအောင်ကိုမမြင်နိုင်ဘူး။အဲ့ဒီလိုပါပဲမောဟဥက္ကုဏ္ဏရဲ့ဖုံးကွယ်မှုကိုခံထားရတဲ့တတ္တဝါတွေဟာလည်းသစ္စာဉာဏ်အလင်းကိုမမြင်နိုင်ကြဘူ ို့မရတော့ဘူးအဲ့ဒီလိုပဲမောဟပိုက်ကွန်ရဲ့ဖုံးကွယ်မှုနှိမ့်ချမှုကိုခံထားရတဲ့တတ္တဝါတွေဟာလဲတဏှာဝိစင်းရကနေလွတ်မြောက်အောင်ရုံမထွက်နိုင်ကြတော့ဘူးအမြင်မပိုက်ကွန်ထဲမှာမိတဲ့ငါးကမ္မတရားတစ်ခါရုံထွက်လို့ရှိရာကောင်းရနိုင်တယ်မောဟပိုက်ကွန်ရဲ့ဣရှံမှုကိုခံနေရပြီမောဟပိုက်ကွန်ထဲမှာမိနေပြီဆိုရင်တော့အဲ့ဒီမောဟပိုက်ကွန်အမိခံရဲ့တန်းလန်းနဲ့တဏှာဝိစင်းရကနေဘလို့မှလွတ်မြောက်အောင်ရုံမထွက်နိုင်တော့ဘူးဒါကြောင့်မောဟပိုက်ကွန်ဟာပိုက်ကွန်အလုံးထဲမှာအနိုင်မဲ့ပိုက်ကွန်ပဲ။နတ္ထိမောဟတမန်ဇာလံမောဟတမန်မောဟနှင့်တူသောဇာလံပိုက်ကွန်သည်နတ္ထိမရှိပါဘဲ။ဝါနတ္ထိမောဟတမန်ဇာလံပိုက်ကွန်အလုံးတို့တွင်မောဟပိုက်ကွန်သည်အနိုင်မဲ့ပိုက်ကွန်ဖြစ်ပါ၏တတိ နောက်တစ်ခုအနှိုင်းမဲ့ကအနှိုင်းမဲ့ဆင်းရဲဆင်းရဲအလုံးထဲမှာခန္ဓာဆင်းရဲဟာအနှိုင်းမဲ့ဆင်းရဲပဲရုပ်နာခန္ဓာထက်ပိုပြီးတော့ဆင်းရဲပါတယ်လို့နှိုင်းရှင်စရာအစားထိုးစရာထတ်တူပြုစရာတခြားဆင်းရဲမရှိတော့ပါဘူးဒါကြောင့်ခန္ဓာဆင်းရဲဟာအနှိုင်းမဲ့ဆင်းရဲပါပဲပြင်ပမှာကြုံတွေ့နေရတဲ့ဆင်းရဲတွေဆိုတာဟာရာရီခိုက်တံအားဖြင့်ဖြစ်ပေါ်လာတဲ့ဆင်းရဲတွေပါပဲအကြောင်းမသိလို့ဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခတွေဟာအကြောင်းညင်ညွတ်တဲ့အခါမှာပြတ်ကွယ်သွားရတာပါပဲအများကဒုက္ခလို့သတ်မှတ်ထားတဲ့ဆင်းရဲတွေဟာသူ့အတိုင်းသာသူ့ကာလကန့်သတ်အတွင်းမှာတည်ရှိကြတယ်မိမိရဲ့ခန္ဓာကတော့မိမိရဲ့ရုပ်နာခန္ဓာကတော့အချိန်တိုင်းဆင်းရဲပြီးတော့နေတယ်ခန္ဓာပရိဟရဏဒုက္ခလို့ခေါ်တဲ့ဒီခန္ဓာဝန်ကိုရွက်ဆောင်နေရတဲ့ဒုက္ခကတော့အချိန်တိုင်းရှိနေတယ်။ပြီးတော့ခုနပြောခဲ့တဲ့ပြင်ပကဆင်းရဲဒုက္ခတွေအများကဒုက္ခပါလို့သတ်မှတ်ထားတဲ့ဆင်းရဲတွေဆိုတာကလည်းဒီခန္ဓာကိုအကြောင်းပြုပြီးတော့ပဲဖြစ်ကြတာပဲ။နေထွက်ကနေဝင်မိုးလဲကမိုးချုပ်စားဝတ်နေရတဲ့နှီးမျိုးစုံအလုပ်မျိုးစုံနဲ့ရုံးကန်လှုပ်ရှားပြေးလာတော်လာနေရတဲ့ဆင်းရဲဟာလည်းဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ရတဲ့ဆင်းရဲပါပဲ။သူတစ်ပါးနှိမ့်ဆက်ခံရတဲ့ဆင်းရဲပစ္စည်းဥစားရီပစ္စည်းဆုံးရှုံးရတဲ့ဆင်းရဲကိုယ့်ရဲ့ဆွေမျိုးသားတွေပျက်စီးလို့ကြုံတွေ့ရတဲ့ဆင်းရဲအနာရောဂါတွေနှိမ့်ဆက်ခံရတဲ့ဆင်းရဲအဆက်ရှိတဲ့ပြင်ပကဆင်းရဲတွေဟာလည်းဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ကြတာပဲဘယ်သူမှမတွေ့မကြုံနေကြတဲ့ဩရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဆိုတာလည်းဒီခန္ဓာကိုအမိပြုပြီးတော့ဖြစ်တာပဲဆိုရင်ပူဆွေးရတဲ့သောကငိုကြည့်ရတဲ့ပရိဒေဝကိုဆင်းရတဲ့ဒုက္ခဆင်းဆင်းရတဲ့ဒေါမနတပြင်းစွာပူပန်ရတဲ့ဥပါယတာဆိုတဲ့ဒုက္ခတွေဟာလည်းပဲဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ရတာပဲ။ရာဂကြောင့်ပူလောင်ရတဲ့ဆင်းရဲဒေါသကြောင့်ပေါက်ကွဲရတဲ့ဆင်းရဲမာနကြောင့်လဲပြုံရတဲ့ဆင်းရဲမနာလိုဝန်တူခြင်းလို့ခေါ်တဲ့အိတ်တံမစ္စရိယကြောင့်အချောက်တိုက်ပင်ပန်းနှောင်းနေတဲ့ဆင်းရဲအဲ့ဒီဆင်းရဲတွေအလုံးဟာလည်းပဲ ဒီခန္ဓာကိုအမိပြုပြီးတော့ဖြစ်ရတဲ့ဆင်းရဲတွေကြီးပါပဲ။ဒါကြောင့်ဒီခန္ဓာဆင်းရဲဟာအနိုင်မဲ့ဆင်းရဲပဲ။ဆင်းရဲအလုံးရဲ့တရားခံဆင်းမြဟဟောဒီယုံနံခန္ဓာပဲ။ဒီတော့အများကဒုက္ခပါလို့သတ်မှတ်ထားတဲ့ဆင်းရဲတွေမရှိဘူးပဲထားအောင်ဒီခန္ဓာကြီးကိုနေ့စဉ်ဒီခန္ဓာဘုံကိုရွတ်ဆောင်ပေးနေရတဲ့ဒုက္ခကတော့အချိန်တိုင်းအချိန်တိုင်းခံနေကြရတယ်။မနေ့ရထားတဲ့အချိန်ကစပြီးတော့မျက်နှာသစ်ပေးရ၊သွားတိုက်ပေးရ၊ရေချိုးပေးရစားစရာတော့ဆရာတွေပြုလုပ်ပေးရဝတ်စရာတွေစီမံပေးရနေစရာတွေဖန်တီးပေးရဆေးရလုပ်တာတွေအများကြီးပဲလက်သေးညှက်ပေးရစပင်းနေဖြတ်ပေးရခေါင်းလေးလျှော်ပေးရစသည်အားဖြင့်ဒီခန္ဓာကိုပြုစုနေရတဲ့ဒီခန္ဓာလေးအသက်မသေးဘဲနဲ့ရှင်သန်နေအောင်မွေးမြူပြုစုနေရတဲ့ဆေးရဟာအချိန်တိုင်းအချိန်တိုင်းရှိပြီးတော့နေပါတယ်ထိုင်လာတာကြတော့ညောင်းလို့ထားပေးရမတရားနေတာကြတော့လျောင်းပေးရလျောင်းလာကြတော့မတရားလမ်းလျှောက်ပေးရအဲ့လိုဖြင့်သွားရထိုင်ခံဥရပုတ်လေးပါတစ်ခုညောင်းတိုင်းတစ်ခုပြောင်းပြောင်းပြီးတော့ပေးနေရတာလဲဆင်းရဲဒုက္ခပါပဲဒီခန္ဓာလေးမနာမကျင်အောင်ဆိုပြီးတော့ကိုယ်လိုက်ဆန်းလိုက်စောင်းလိုက်စသည်အားဖြင့်အနေထားမျိုးမျိုးပြုပြင်ပြီးတော့နေရတာဟာလည်းပဲဒီခန္ဓာကိုပြုစုနေရတဲ့ဆင်းရဲတွေကြီးပါပဲဒီခန္ဓာနဲ့ဆက်ဆက်နေတဲ့ပြင်ပကဆင်းရဲတွေအားလည်းပြောလို့မကုန်နိုင်ဘူးဒီခန္ဓာမှာဓာတ်ရိုက်ဖြစ်နေတဲ့ဒီခန္ဓာဝင်ဝင်ရွတ်ဆောင်နေရတဲ့ခန္ဓာပရိဟရဏဒုက္ခကလည်းပဲပြောလို့မကုန်နိုင်ပါဘူး။ဒါကြောင့်ဆင်းရဲအလုံးတို့မှာဟောဒီယုံနံခန္ဓာဟာနှိုင်းရှည်စရာမရှိလောက်ဆင်းရဲတဲ့အနိုင်မဲ့ဆင်းရဲပါပဲ။ဒါကြောင့်နတ္ထိခန္ဓာသမာဒုက္ခခန္ဓာသမာခန္ဓာနှင့်တူသောဒုက္ခဆင်းရဲတို့သည်နတ္ထိမရှိကြအလေကုန်။ဝါနတ္ထိခန္ဓာသမာဒုက္ခဆင်းရဲအလုံးတို့တွင်ခန္ဓာဆင်းရဲသည်အနိုင်မဲ့ဆင်းရဲဖြစ်ပါပေသတည်းနောက်တစ်ခုကအနိုင်မဲ့ချမ်းသာချမ်းသာအားလုံးထဲမှာနိဗ္ဗာန်ချမ်းသာဟာအနိုင်မဲ့ချမ်းသာပဲနိဗ္ဗာန်ချမ်းသာချက်ပို့ပြီးတော့ချမ်းသာပါတယ်လို့နိုင်ရှင်စရာအစားထိုးစရာချက်တူပြုစရာတခြားချမ်းသာမရှိတော့ပါဘူးနိဗ္ဗာန်ချမ်းသာဟာအနိုင်မဲ့ချမ်းသာဖြစ်ပါတယ်နိဗ္ဗာန်ချမ်းသာမှာတပါးသောချမ်းသာတွေဟာသင်္ခတချမ်းသာဖြစ်တယ်နိဗ္ဗာန်ချမ်းသာကတော့အသင်္ခတချမ်းသာဖြစ်တယ်သင်္ခတဆိုတာအကြောင်းတရားမျိုးမျိုးနဲ့ပြုပြင်စီမံဖန်တီးပြီးတော့အာထုတ်ပေးနေရတဲ့သဘောကိုသင်္ခတလို့ခေါ်ပါတယ်အဲ့တော့သင်နိဗ္ဗာန်ချမ်းသာမှာတပါးသောချမ်းသာတွေဟာအကြောင်းတရားမျိုးမျိုးနဲ့ပြုပြင်စီမံပြီးတော့အာထုတ်ပေးနေရတဲ့အတွက်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရောရှက်ရှုပ်ထွေးနေတဲ့အတွက်ချမ်းသာစိတ်ချမ်းသာမှမဟုတ်ဘူးနိဗ္ဗာန်ချမ်းသာကတော့အသင်္ခတချမ်းသာအကြောင်းတရားတွေနဲ့ပြည့်ပြည့်စုံစုံအားထုတ်ပေးနေရခြင်းမရှိတဲ့အတွက်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရောထွေးမနေတဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာသီးသာချမ်းသာစိတ်ချမ်းသာမှဖြစ်တယ်သင်္ခတချမ်းသာဆိုတာယုတ်တရားနံတရားတွေပါပဲယုတ်တရားနံတရားတွေဟာဖြစ်ပြီးတော့ပြတ်တတ်တဲ့သဘောရှိပါတယ်ပြတ်တတ်တဲ့ချမ်းသာဖြစ်တဲ့အတွက်ကြောင့်သင်္ခတချမ်းသာတွေဟာချမ်းသာစိတ်ချမ်းသာမှမဟုတ်ဘူးအသင်္ခတဆိုတာယုတ်တရားနံတရားတွေလုံးဝချုပ်ငြိမ်းနေတဲ့ချမ်းသာပါပဲယုတ်နံရည်လို့မရှိတဲ့အတွက်ကြောင့်ဖြစ်ချင်းပြက်ချင်းဆိုတာလည်းမရှိတော့ပါဘူးဘာတော့မှမပြတ်နိုင်တဲ့ချမ်းသာဖြစ်တဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာဟာချမ်းသာစိတ်ချမ်းသာမှဖြစ်ပါတယ်ယုတ်တရားနံတရားတွေမရှိတော့ဘူးဆိုပေမဲ့အငြိမ့်တဲ့သဘောလေးကတော့ရှိပါတယ်မီးတောက်လေးတစ်ခုငိမ့်သွားတယ်ဆိုရင်ငိမ့်သွားတဲ့မီးတောက်ကလေးဟာဒီနေရာမှာငိမ့်သွားတဲ့နေရာမှာဘယ်တော့မှပြန်ပေါ်လာမှာမဟုတ်တော့ပါဘူးဘယ်တော့ဆိုဘယ်တော့မှပြန်ပေါ်လာမှာမဟုတ်တော့ဘူးအဲ့ဒီမီးတောက်လေးငိမ့်သွားတဲ့နေရာမှာလည်းအပူတွေငိမ့်သွားတဲ့အငိမ့်တက်ကလေးဟာရှိနေပါတယ်အဲ့ဒီအငိမ့်တက်ကလေးဟာလည်းဘယ်တော့မှပြုတ်ပြတ်မသွားတော့ပါဘူးအစင်သာဝရငိမ့်ပြီးတော့နေတော့တာပါပဲအဲ့ဒီလိုပါပဲယုံနံခန္ဓာဆိုတဲ့မီးတောက်တွေလုံးဝခြုံငိမ့်ပြီးတော့အငိမ့်တက်ကလေးတက်တက်ပဲရှိနေတဲ့သဘောကိုနိဗ္ဗာန်လို့ဆိုရပါတယ်ဒီယုံနံခန္ဓာရှိနေတဲ့အတွက်ကြောင့်ပဲဇာတိဇရမရဏသောကပရိဒေဝဒုက္ခဒေါမနတဥပါယတာရာဂဒေါသမောဟအဆက်ရှိတဲ့မီးတွေဟာလောင်မြိုက်နေရတာပဲယုံနံခန္ဓာမရှိတော့ဘူးဆိုတော့ခန္ဓာကိုမှီလောင်မဲ့မီးတွေလည်းဘာမှမရှိတော့ဘူးဒါကြောင့်ယုံနံခန္ဓာတွေခြုံငိမ့်နေတဲ့နိဗ္ဗာန်ချမ်းသာသည်ချမ်းသာစစ်ချမ်းသာမှဖြစ်တယ်ဒါကြောင့်နတ္ထိတန္တိပရံဒုက္ခံတန်တိပရံနိဗ္ဗာန်ထက်သာလွန်သောဒုက္ခချမ်းသာသည်နှင့်မရှိပါပေ Wanati Dandi Barandukam Chana Lulu Dwi Nibhan Chana Li Anayme Chana Apshibabhi Dati. Now to go Anayme Garo Anayme Lan Apshibare Lan Alone Ma Megan Shibba Lan Wadati Batan Lanha Anayme Lanmawe Megan Shibba Lante, Wadati Batan Lante, Bubiro, Lanzon Banai, Kauma de Lu, Nationsia, Santusia, Tadu Busia, the child Lam Mashidobu, Daja Megan Shibba Lantari Batan Lanha, Anayme Lam Shibare Lanzurashi, Lanzon Banai Surashia, Zamia Babe, Eddie Lanzon Bandaiha. Kaune Banai Lepsen Nagaru Sure Banai Lepsen Nine Chandare Banai Psen Nagalu Sire Banai Lepsen Nine Loga Mashire Lani Tacharjado Achin Lani Garo Eri Lani Lanzon Baneha Yodian Nandiari Nada Pshete Yodian Nandiari Lu Sure Dojan Kana Siete Talone Sien Mashi Kana Seha Name Sire Lu Sutare Dojan Tacharjado Lani Lanzon Baneha Anime Singu way Yout Sin Nine Udini Lani Pitted Dojang Tasha Lani Ha Anime Lani Mojabu Megan Shiba Lan the Dividend Langaro Eri Lana Shao Lushi Yaume Lansung Bandaiha Anime Chana Pitted Neban Bandai Shibare Megan Shiba Lan the Dividend Langani Shao Lushi Nazo Yoshime Lansung Bandaiha Neban Shibare Dajang Neban Dido Anime Chana Bandangu Yoshi Zin Nine Megan Shibba Lan the Dividend Langha, Anime Lam Shibare Megan Shibasura, Tamaditi, Mano Dijan, Tamadinkaba, Mano Janzijan, Tamawasa, Mano Yosujan, Tamakamanda, Mano Biluchan, Tama Aziwa, Mano Adamujan, Tama Wayama, Mano Atuchan, Tama the Deep, Mano Mayajan. Tama Damadi Mano Susai Chen Lo Megan Shippa Shibare Tadibitan Liva Gubamya Atu Nilu Shi Eri Megan Shippa Alulia Bizo Bato Dababe Tadibitan Liva Sura Kayani Badana Tadibitan Kugayama Pshini Damya Amuyari Pudamya Bumuri Alu Pshini Dai Dang Puni Dai Dang Tini Dai Kayani Badana Tadibitan Mabe Tayan Dware Shayin Yate Tayan Tayne Liang Yan Liang Ne Queen, Queen, Sayan, Sunday, Saturday option. Pudana, Dumugo, Punida, Dine, Yuli, T, Nirago, Kayanu Badana, the deep town of Kobare. Within a new Badana, the deep town soda, Kanzania, within a Madanyago, Kanzania, a Dine, T, Nirago, within a new Badana, the deep town of Kobare. Nayan, Nare, Jane, Jane, Aoyan, Aune, Sayan, Yen, Sayere, Chandayan, Chandari, Saturday option. Kanzania, within a go, Kanzania, a Dine, T, Nirago. ကိုယ်တဏ္ဏနုပဒနာတတိပဌံစိတ်တဏ္ဏနုပဒနာတတိပဌံဆိုတာစိတ်မှာဖြစ်နေတဲ့အချင်းတွေကိုဖြစ်နေတဲ့အတိုင်းတွေသိနေတာပါပဲ။တမယင်တမတဲဒုခြင်းယင်လူခြင်းနဲ့စိတ်ဆိုးယင်စိတ်ဆိုးတယ်စိတ်ပြယင်စိတ်ပြတဲ့စသည်အဖြစ်စိတ်မှာဖြစ်နေတဲ့အချင်းတွေကိုဖြစ်နေတဲ့အတိုင်းသိနေတာစိတ်တဏ္ဏနုပဒနာတတိပဌံ။ဒါမှနုပဒနာတတိပဌံဆိုတာကကြုံသမျှအာယုန်တိုင်းကိုကြုံနေတဲ့အတိုင်းတွ င်ထီတယ်တွေ့ရင်တွေ့သိရင်သိတယ်စသည်အဖြင့်ကျောင်းသားများအာယုန်တိုင်းကိုကြုံနေတဲ့အတိုင်းလေးသိသွားတာကိုဓမ္မနုဘဒနာတတိပဋ္ဌံလို့ခေါ်ပါတယ်အဲ့ဒီတတိပဋ္ဌံလေးပါဟာစိတ်တမာနေစဉ်ကာလမှာပဲအားထုတ်ရမှာမဟုတ်ဘူးနေစဉ်ဘဝမိမိအိမ်ပြန်ရောက်တဲ့အခါမှာလည်းပဲပွားများအားထုတ်လို့ရပါတယ်ပွားများအားထုတ်ကြရမှာပါပဲအဲ့ဒီတတိပဋ္ဌံလေးပါကိုပွားများအားထုတ်နေပြီဆိုရင်မဂ်ကင်၈ပါးဟာအလိုလိုပါဝင်သွားတော့ဒါပါပဲအရှုခံအာယုတစ်ခုပေါ်မှာရှုမှတ်စိတ်ကလေးတည့်တည့်ကြာရောက်နေပြီဆိုရင်အဲ့ဒီအချိန်မှာတမ္မာဝါစာနော်ဝစီတုစိတ်၄ပါးကနေလဲရှောင်ကျင်နေတဲ့အတွက်ကြောင့်လိညာပြောခြင်းဂုံတိုက်ခြင်းကျန်တဲ့စကားပြောခြင်းအကျုံးရှိတဲ့ပင်ဖြန်စကားပြောဆိုခြင်းအဲ့ဒီဝစီတုစိတ်၄ပါးကင်းနေတဲ့အတွက်ကြောင့်တမ္မာဝါစာမဂ်ကင်လေးပြည့်စုံနေတယ်ရှိမှန်နေတဲ့အချိန်မှာသူတသက်ချင်းသူစာခိုးခြင်းကာမဂုဏ်မာနခြင်းလို့ခေါ်တဲ့ကာယတုစရေ၃ပါးလည်းကင်းနေတဲ့အတွက်ကြောင့်တမာကမ္မန္တမဂ်ကင်လည်းပြည့်စုံနေတယ်။ ရှုမှတ်နေတဲ့အချိန်မှာအတ္တမေဝဉာဏ်မှုနဲ့ပတ်သက်ပြီးတော့အဲ့ဒီကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဒုစရိုက်၇ပါးကိုတိကလမကင်းလို့ဆိုရတယ်အရှုခံအာယုံနဲ့ရှုမှတ်စိတ်ပြစ္ဆုတ်ပံတက်တဲ့ပရမဆန်းဆိုင်ဖြစ်နေတဲ့အချိန်မှာအရှုခံအာယုံအပေါ်မှာရှုမှတ်မိအောင်ကြောင်းကြနေတဲ့သဘောအားဆိုင်နေတဲ့သဘောကို တမဝါယာမမကင်လို့ခေါ်ရတယ်အရှုခံအာယုံပေါ်မှာစိတ်ကလေးစူးဆိုင်ပြီးတော့တည်ငြိမ်နေတာကိုတမဝါတိမကင်လို့ခေါ်ရပါတယ်အဲ့ဒီတမဝါယာမတမတတိတမတမကြီးမကင်၃ပါးကိုတမကြီးမကင်၃ပါးလို့ခေါ်ပါတယ်အဲ့ဒီလိုရှုမှတ်နေတဲ့အချိန်မှာရှုမှတ်နေရင်ရှုမှတ်နေရင်ရဲ့ဉာဏ်ရည်ရင်ရှင်းသလားဉာဏ်ရည်အတိုင်းတားအားလျော်စွာ အရှုခံအာယုံရဲ့ယုတ်သဘောနံသဘောဖြစ်ပျက်ပြောင်းလဲနေတဲ့သဘောအနိစ္စဒုက္ခအနတ္တသဘောကိုအမှန်တိုင်းသိနေတော့တမာဒိဋ္ဌိမကင်အဲ့ဒီလိုအမှန်တိုင်းသိနေအောင်ကြံစီပေးနေတဲ့သဘောစိတ်ညွတ်ပေးနေတဲ့သဘောကိုတမာသင်္ကပ္ပမကင်အဲ့ဒီတမာဒိဋ္ဌိနဲ့တမာသင်္ကပ္ပမကင်နှစ်ပါးကိုတော့ပညာမကင်နှစ်ပါးလို့ခေါ်ပါတယ်အဲ့ဒီလိုအဖြစ်အရှုခံအာယုံတစ်ခုခုမှာရှုမှတ်စိတ်ဖြစ်နေတ ayam lagi, sebalum abis song, pilih baru. Hari lalu apa? Pola mana ayam lagi? Poni le, ada ini semua dalam, soye, lagi sebab langu, sebalan ni kita apa? Hari lalu sosialnya ni, sesi sini, mama sebab dalam, soye nak tni mah, langsung bawa naik cete, naik me canda, naik bangku, mama tu naik jamah we. Tajam, mega nak tinggi kau betul, mega nak lang alung tu tu. Atingi go megi shiba sure lambi, wada di pitan liba sure lambi, de to nya song shiba bidari. Wa mega natingi go de to, lan alo do de megi shiba lambi, wada di pitan lambi, a name lam shiba bidari. Naso a name garo, a name a chimabe. Ajin alone ma, tikan jin ajin ha, naime ajin me. Tikan yin ajin te, bobido, mimia barelo, nanshinsia, satosia, tadu buzia, tata ajin, mashirobu. Tadang, tikan jin ajin ha, naime ajin me. Lansong banda in taku to, eri banda in it, tasine lamu, shau lane, niyama. Eri lamu, shau ne in it, akeke mumu, piani mumu. Say me mania and mumu, jonduya, mabe. Eri jodoh lari, akhir-akhir zaman seheriku. Tikan naik mah dalen, tikan biru, sok doa mah dalen, langsung panai ku, jangan ini. Nih bangsure, naik mah cina ku, udi biru, megi sebalan, tadi mana langai, sok ni le, cuma le, akhir-akhir ini zaman seheri ni, mimu jodoh ya mabe, pura ira sasi le, jadi uru ne pada te, anak se akhir-akhir ini, cengkai dah, megai dah, sari apa, mungkin kai dah, sare. เปียนเดียรีตัวว่าเยสันจิเมียวสุเรสกาจันดังลังเบียวสุเรสกาสุสุเรสการีนับมีเรามีมีเอกานามาพิบูลาร์เดตามันดูข้าวุรินารีพิจารณาดูข้าวุรินารีเป็นมลพิจารณาดูข้าวุรินารีเอรีดูข้าวุรินารีกุเลติขันนัยามีเอรีลูตบ่าวบิดันเข้ ขณะมาพิจารณาดูข้าวุรินาสาริกุตีมาขันในมือส่วนยิ่งมีเจเนเรียแม่งเห็นเชื่อบาลังตรีบันลามาเช่านีรานีนีเรตัวตัวมุลามาเย็นนีรามีพิจารณาดูจังแต่มาโมลามุนับยันบีโรเลรามีพิจารณาดูจังแล้วส่งปั้นได้ในบางกุไม่อยากนั่งดูแต่ยังตีขันยังเจงกุและการท้าบีโรที่แม่งเห็นเชื่อบาลังตรีบันลางานีเช่าลังตัวมาตาอันไหนแม่ชนะพิจารณาในบางปั้นได้กุยาวสีนั่งจ่าเลยแม่ แล้วสอบเลี้ยงเลือดแต่ดวงอ่ะโตตะคุ่มมาเยี่ยนเราจะซื้อเตรียมอาถรรพ์ในดวงตะคุ่มดวงมันเนี่ยอายุตะแค่นี้มาเยี่ยนเราจะว่ากูจ้าเด็กของอ่ะสวยตัวเลยแล้วก็เยี่ยนนี่ก็ไล่บีโร่ชาวลังเบี้ยแม่มันมีโร่กูลุงมาเส้นอันเนี่ยจะกบับจะเที่ยวกูจ้าก็พี่เส้นตัวบีโร่ถ้าไปกามาเที่ยวก็จะพิชาวมาเยี่ยนเราจะพิชาวบีโร่สาบาร์เลยเยี่ยนเราจะก็ไข่ขันยาเลยจ้าสาไข่ยาเลยวุ้ดนาหูตีขันบีโร่ชิมาบาร์เลย จ้าก็เช่นจ้าก็ขยันเลยทุกข์เวทนาหาเอามาจำเป็นทันเลยเวทนาบ้าโยกิมาเตียทุเดคำมาด้วยเลยทุกข์เวทนาหาจ้าก็ขยันเลยจ้าสาขยันเลยเวทนาเราไม่เป็นทันที่บาบู ထိုရဟန်းတော်ဟာထိုဝေဒနာကိုတိခံပြီးရှင်းမလိုက်တဲ့အတွက်ကြောင့်ခြေဖမ်းပြလောက်စားပြီးတဲ့အချိန်မှာသောတာပန်ဖြစ်သွားပါတယ်ဒုက္ခဝတိစားပြီးတဲ့အချိန်မှာတက္ကရဟန်းဖြစ်သွားပါတယ်ချက်ထိစားပြီးတဲ့အချိန်မှာအနာဂမ်ဖြစ်သွားပါတယ်နှလုံးသားနေရာရောက်ခံနေမှာယဟန္တာဖြစ်ပြီးတော့ပြိဋိဘံစံဝင်တော်မူသွားပါတယ်တကယ်လို့သာထိုရဟန်းတော်ဟာကြာစားခံရတဲ့ဝေဒနာကိုတိမခံနိုင်ဘူး တိမခံနိုင်မဲနဲ့အဟိငိုကြွေးနေမဲ့မိတ္တနေမဲ့စိတ်ဆင်းရဲနေမဲ့ဆိုရင်တော့ဝိပဿနာဉာဏ်လည်းမဖြစ်မဉဏ်ဖူးဉာဏ်လည်းမဖြစ်နိုင်တော့ပါဘူးအခုတော့တိခဏ်ခြင်းတရားတိခဏ်ခြင်းအကျင့်တရားလက်ခံထားပြီးတော့မဂ္ဂင်၈ပါးလံအတိပ္ပယလံကိုရှောက်လန်းလိုက်တဲ့အတွက်ကြောင့်နိဗ္ဗာန်ဆိုတဲ့အနိုင်မဲ့လမ်းဆုံးပန်းနိုင်ကိုရောက်ရှိသွားခဲ့ပါတယ်ဒါကြောင့်ခန္တီပရမန္တဘောဓိ အကျင့်သည်အနိုင်မဲ့အကျင့်ဖြစ်ပါ၏တည်း